to the Voice of America in Burmese.
မနက်ခင်းပါခင်ဗျာတရာရှင်ပေါင်းရှင်လန်းချမ်းမြေနိုင်ကြပါစေဝါရှင်တန်မြို့တော်ပြည်အမေရိကန်တန်ခါနေနဲ့2018ခုနှစ်အောက်တိုဘာလ1ရက်တနင်္လာနေ့မနက်ပိုင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းနိုမီတာ24 40 51တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို VOA Facebook စာမျက်နှာပြင် VOA ရဲ့ Internet Website ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါခင်ဗျာဒီမနက်မှာအစီအစဉ်မှုဖြစ်ကျွန်တော်ဇောင်းဝလိုင်းကဆောင်ရွက်ပေးပါမယ်
။မင်္ဂလာပါရှင်ကျွန်မကခင်သက်တပါ။ဒီမနက်ခင်းသတင်းတွေကိုကိုကျော်ကျော်သိမ်းရတူကြီးညာပေးပါပါ။အင်ဒိုနီးရှားနိုင်ငံမှာငရင်သတိပေးချက်စနစ်ကိုပိတ်ထားတဲ့အတွက်ငရင်အန်ရကိုကြိုးပြီးမသိကြရပါဘူး။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကတောက်ချန်နေမှာဂျပန်နိုင်ငံ6ရဲ့ခီးကိုစတင်တော့မှာဖြစ်ပါတယ်။နိုင်ငံပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်ကျုပ်ပင်လယ်ပြင်ထဲမှာအမေရိကန်ဘုံကျဲလင်းတွေဖြစ်တဲ့နောက်ကျုပ်စစ်လေရင်တွေကပါဆေးလက်ချက်မှုတွေလုပ်ပါတယ်။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာကိုစောင်းနိုင်
။ Okay ကျေးဇူးတင်ပါခင်ဗျာ။သတင်းတွေကြီးညာပြီးသတင်းလွှာတွေကိုတင်ဆက်ပေးတဲ့အခါမှာဆိုရင်တော့
These boys and girls around me are people that have grown upup in a refugee camp.
အခုနှစ် Nobel ညဉ့်ဉေးဆုအတွက်အမည်စင်းတင်သွင်းခံထားရသူတွေကတူဦးဖြစ်တဲ့ UNHCR အကြီးအကဲ Philippe Grandet ပြောသွားတာပါ။ Nobel ညဉ့်ဉေးဆုအတွက်ခံမှန်းချက်တင်တဲ့ Nobel ညဉ့်ဉေးဆုနောက်ခံသမိုင်းကြောင်းအကြောင်းတွေကိုအစီအစဉ်နောက်ပိုင်းမှာအပြည့်စုံနားဆင်ကြရပါမယ်။အဲဒီနောက်မှာတော့အပြည့်ပြဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်နဲ့ VOA တွေ့ဆုံမေးမြန်းထားတဲ့မြန်မာဒီမိုကရေစီရာဆွေးနွေးကောင်ကိုလည်းနားဆင်ကြရမှာပါ။နောက်ပိုင်းပတ်စင်ကဏ္ဍတွေကိုတင်ဆက်တဲ့အခါမှာတော့မြန်မာပြည်ကပေးစာကဏ္ဍဦးစီတော်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့အတူထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။ဒါတွေကိုမတင်ဆက်ခင်အခုနောက်ဆုံးရသတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ။
အင်ဒိုနီးရှားနိုင်ငံဆူလန်ဝါစီချမ်းမှာတောက်ကြံတွေကငရင်လှုပ်ခတ်ခဲ့ပြီးဆူနာမီရေလိုင်းတွေဒဏ်ခံရတဲ့အတွက်တနင်္လာနေ့ညနေအထိဆိုရင်တေဆုံးသူအရေအတွက်832ယောက်ရှိတဲ့ကြောင်းအတည်ပြုနိုင်ပြီလို့အင်ဒိုနီးရှားအာဏာပိုင်တွေကပြောပါတယ်။အဲဒီမှာပြန်9.5ငရင်နဲ့အတူပေ20လောက်မြင့်တဲ့ဆူနာမီလှိုင်းလုံးကြီးတွေဟာပါလူနဲ့ဒေါင်ဂလာမြို့တွေကိုဖုံးလွှမ်းသွားတာဖြစ်ပါတယ်။အင်ဒိုနီးရှားနိုင်ငံဟာဆူနာမီကြိုတင်သတိပေးစနစ်အတွက်လှုပ်ဆောင်နေတာဖြစ်ပေမဲ့ဒီသတင်းပတ်တယ်မှာပဲဒီစနစ်ကိုရပ်ဆိုင်းခဲ့ရတာဟာစီမံကိန်းအတွက်ရန်ပုံငွေပြဿနာကြောင့်ဖြစ်မယ်လို့သုံးသပ်ကြပါတယ်။ဆီလွန်ဝစီကျွန်းကပလူမျိုးလင်းမှာထိခိုက်တိုက်ဆုံမှုအများဆုံးဖြစ်ပေမဲ့ဒေတာရင်းဝေးလံခေါင်ပြားနေရာတွေမှာနေထိုင်သူထောင်ပေါင်းများစွာလည်းဒီကံခံရတာမို့ဒီနေရာတွေကယ်ဆယ်ရေးသမားတွေတောချိန်မှာတိုက်ဆုံသူအရေအတွက်ပိုများလာနိုင်တယ်လို့ပြောပါတယ်။အင်ဒိုနီးရှားသမ္မတဂျိုကိုဝီဒိုဒိုကတနင်္လာနေ့မှာပလူမျိုးကိုသွားပြီးလက်ရှိမှာအလိုအဆုံအရာကအပျက်စီးပုံတွေကကြီးမားတဲ့အပိုင်းဆိုင်တွေဖယ်ရှားဖို့စက်ကရိယာတွေဖြစ်ကြောင်းပြောပါတယ်။ဒီအပျက်စီရောင်းဆိုင်နေမှာအစားအစာနဲ့ပစ္စည်းတွေလူယူနေတဲ့သူတွေတွေ့ရပြီးလုံခြုံရေးတော့ကောင်းကောင်းမထိန်နိုင်သေးပါဘူး
။အင်အားပြည့်တဲ့တိုက်ပွဲမုန်တိုင်းဂျပန်နိုင်ငံကိုတနည်းနည်းကဝန်တိုက်တာကြောင့်လူဒါဇင်ပေါင်းများစွာဒဏ်ရာရပြီးတယ်ယူပို့ဆောင်ရေးတွေရပ်ဆိုင်သွားပါတယ်။မုန်တိုင်းတန်ကြောင့်အပြင်းထန်လေတိုက်ကလူမိုးကြီးရွာတဲ့အတွက်မကြသေးခင်ကပဲဆိုးရွားတဲ့ဇာတိဥရုဒဏ်ခံထားရသည့်ဒေသတွေပိုပြီးအခက်ကြုံကြရပါတယ်။ထရော်မီတိုက်ပွဲမုန်တိုင်းကြောင့်တီးဆန်းရထားပြေးဆွဲတာတွေကိုရပ်ဆိုင်လိုက်ရတယ်လို့လေရင်ခီးစဉ်တစ်ထောင်ကျော်ကိုဖျက်လိုက်ရပြီးတူတူရဲ့ညနေပိုင်းရထားခီးစဉ်တွေလည်းဖြစ်လာရပါတယ်။လူ84ယောက်ထက်မနည်းဒဏ်ရာရပြီးအများပြားဟာလေတိုက်လို့ဗရင်းမှန်တွေကွဲပြီးလွင့်ဆင်ထွက်တာကနေဒဏ်ရာရတာပါ။ဂျပန်နိုင်ငံအစွန်ပြားကအိုကီနာဝါအပါဝင်ကျွန်းတွေကိုဝန်တိုက်ပြီးတဲ့နောက်ဒေသဆန်တော်ချင်းတနင်္ဂနွေညဘက်မှာမုန်တိုင်းဟာနိုင်ငံအနောက်ပိုင်းအိုဆာကာမြို့ရဲ့တောင်ဘက်ကနေကုန်းတွင်ပိုင်းဝင်သွားပါတယ်။
2016အမေရိကန်ရွေးကောက်ပွဲကိုရုရှားထောင်ဝင်နှောက်ယှက်တယ်လို့ဆွဆဲမှုတဲ့အထူးဆောင်စားမှုကိုထိကျသူဒုရှိနေချုပ်Rod Rosenstein နဲ့တမန်တော် Donald Trump တို့တွေ့မယ်ရက်ကိုမတတ်မှအသေးဘူးလို့အင်ဂျူရောကပြောပါတယ်။ဒုရှင်နဲ့ကျုပ် Rosenstein ဟာတမန်တော် Trump ကိုယာရုကဖဲ့နိုင်မှုအထောက်ထားရရအောင်တမန်တော်ပြောတာတွေလက်ဝဲအတန်းဖန်းယူဖို့ညှင်းကြားခဲ့တယ်လို့ New York Times သတင်းစာကြီးကပြောခဲ့တဲ့နောက်ပိုင်းတမန်တော်နဲ့ဒုရှင်နဲ့ကျုပ်တို့ကြားတင်းမာမှုတွေရှိခဲ့တာပါ။ဒါကိုဒုရှင်နဲ့ကျုပ်ကတော့ဒီဆွဆွဲချက်ကိုငြင်းဆန်ပါတယ်။တမန်တော်နဲ့ဒုရှင်နဲ့ကျုပ်တို့နှုတ်ဒီတပတ်တည်းတွေ့ဆုံမှုရှိပေမဲ့ကျန်းရင်းချုပ်တရားသူကြီးအဆုတ်ပြုတ်သူ Brett Kavanaugh အမှုကိစ္စဖြစ်လာတဲ့အတွက်နောက်တစ်ပတ်ထိရွှေ့ဆိုင်းသွားနိုင်တယ်လို့အင်ဂျီရောပြောခင်ရကပြောပါတယ်
။ Macedonia နိုင်ငံရဲ့အမည်ကိုပြောင်းလဲမလားဆိုတာအတွက်ဒုဒုဆန္ဒခံယူပွဲတစ်ခုကိုတနင်္လာနေ့ကလှုပ်တာမှာမဲပေးသူအခြေအတွက်နေပါတယ်။ဒီဒုဒုဆန္ဒခံယူပွဲဟာမြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့နဲ့ဥရောပသမဂ္ဂ EU တို့ရဲ့ကို Macedonia နိုင်ငံဝင်ရောက်ဖို့လမ်းပွင့်သွားစေနိုင်တာပါ။မဲပေးဝင်ရှိသူ၃မိုးတဘုံလောက်ပဲမဲလာပြီတယ်လို့ရုပ်ောက်ဘွဲတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့အဲ့ဒီမဲပေးသူတွေက90ရာခိုင်နှုန်းကျော်ဟာနိုင်ငံအမည်ကိုမြောက်ပိုင်းမက်ဆီဒိုနီးယားအဖြစ်ပြောင်းလဲဖို့ထောက်ခံမဲ့ပေးကြပါတယ်။မဲပေးပိုင်ဝင်ရှိသူအစီအတွက်ရဲ့90ရာခိုင်နှုန်းအောက်ကျော်နေမယ်ဆိုရင်ရုပ်ောက်ဘွဲရလက်ကိုအကျုံးမဝင်ဘူးလို့ကြေညာမယ်ကြောင်းမက်ဆီဒိုနီးယားရုပ်ောက်ဘွဲကော်မရှင်ကလွန်ခဲ့တဲ့နှစ်ရက်မှာပြောထားပါတယ်။တ တနင်္လာနေ့မဲပေးပွဲကိုတပိတ်မှောက်ဖို့တမရာဂျော်ရဂီအီဗန်နော့ဖ်အပါအဝင်အမျိုးသားရေးဝါဒီတွေကလှုံ့ဆော်ထားပါတယ်အိန္ဒိယဂရိနိုင်ငံနဲ့ဆက်စုနှစ်ပေါင်းများစွာငင်းပွားနေတာကိုအဆုံးသတ်ရေးနိုင်ငံအမည်ကိုပြောင်းလဲကြမလားဆိုတာနိုင်ငံသားတွေကိုမဲပေးဆုံးဖြတ်ခိုင်းတာပါမက်ဆီဒိုနီးယားဆိုတဲ့အမည်ဟာဂရိနိုင်ငံမြောက်ပိုင်းကမက်ဆီဒိုနီးယားပြည်နယ်ရဲ့တည်ခြားနာမည်ဖြစ်တယ်လို့ဆိုပြီးဂရိအစိုးရကကန့်ကွက်ထားတာဖြစ်ပါတယ
်ဗီအိုအေအမေရိကန်တန်မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေပြီးတော့9:00နာရီအထိဒိုင်းဒိုမီတာ32 kHz 9335ဒိုင်းဒိုမီတာ40 kHz 9839ညာဒိုင်းဒိုမီတာ48 kHz 6153ညာနဲ့ဒုတိယနာရီဘက်မှာဒိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနက်7:00နာရီကနေ9:00နာရီအထိပြန်လည်ထုတ်လွှင့်ချက်ကိုတော့ဒိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်စေပါတယ်။
VOA American တန်ကမနေ့ကင်းတဲ့တွေကိုဆက်လက်ကြေညာနေပါတယ်။မြန်မာနိုင်ငံတော့အတိုင်းနိုင်ငံပုဂ္ဂိုလ်တော်ဆန်းစုကြည်ဟာအောက်တိုဘာလဆန်းပိုင်းမှာဂျပန်နိုင်ငံက6ဝက်ကြာခီလာရောက်ဖို့ရှိတယ်လို့ဂျပန်အစိုးရသတင်းတွေကိုကိုကာဘေဂျပန်စတူဒီယိုသတင်းမှာဖော်ပြထားပါတယ်။ဒေါန်ဆန်းစုကြည်ကအောက်တိုဘာ5ရက်တောက်ကြနေမှာသူ့ရဲ့ဂျပန်6ဝက်ကြာခီစဉ်စတင်တော့မှာဖြစ်ပြီးတိုကျိုမှာအောက်တိုဘာ10ရက်9ရက်မှာချင်းပါမယ်10ကျင်းမြောက်မဲခေါင်ဂျပန်အထိပ်သီးအစည်းအဝေးတက်ရောက်မှာဖြစ်ကြောင်းဖော်ပြပါတယ်။ဒါပြင်ဂျပန်နိုင်ငံဖူကူရှိမာဒေသကလည်းလုပ်ငန်းခွင်ကိုပါတောက်ရောက်ကြည့်ရှုဖို့ရှိတယ်လို့ဆိုပါတယ်။ဂျပန်နိုင်ငံရဲ့စိုက်ပျိုးရေးကဏ္ဍမှာတောင်းတလဲသမားရှားပါမှုနဲ့ရင်ဆိုင်နေရတာဖြစ်ပြီးဒါကိုဂျပန်အစိုးရကဖွံ့ဖြိုးရေးပုံစံသစ်တုံးပြီးဖြည့်ရှင်းနေတာပါ။မြန်မာကြည့်လက်ဒေတာတွေမှာလေယံလုတ်ကင်သူအတော်ရှားတဲ့ပြဿနာကြုံရတာကြောင့်ဒေါန်ဆန်းစုကြည်ကဒီပြဿနာနဲ့ပတ်သက်ပြီးဂျပန်နိုင်ငံအခုလိုအောင်မြင်တဲ့ဖြည့်ရှင်းမှုကိုကိုယ်တိုင်လေ့လာလို့တဲ့ဆန်းစာရှိပုံရတယ်လို့ဖော်ပြပါတယ်။ဒေါန်ဆန်းစုကြည်ဟာ2016မှာဂျပန်ဝန်ကြီးချုပ်ရှန်ဆိုအာဘေရဲ့ဖိတ်ကြားချက်အရဂျပန်နိုင်ငံကို9ရက်ကြာပထမဆုံးကေဝင်ချစ်ကြည်ခီတွားရောက်ခဲ့ပြီးနှစ်နိုင်ငံကြားဖွံ့ဖြိုးဆိုင်ရာမဟာမိတ်တွေအနေနဲ့ပူးပေါင်းဆောင်ရွက်ဖို့သဘောတူညီမှုရခဲ့ပါတယ်
။အိန္ဒိယနိုင်ငံကနေခွတ်ထွက်ပြီးတခြားလူလက်တဲ့နာဂါနိုင်ငံတစ်ခုထူထောင်ဖို့မြန်မာနိုင်ငံမှာအခြေစိုက်ပြီးအိန္ဒိယအစိုးရကလက်နက်ကင်ပုံကန်နေတဲ့ NSCNK သဘောဝင်ဖွဲ့နှစ်ချမ်းကွဲသွားပါတယ်။အဖွဲ့ကအရေးယူတာခံထားရတဲ့ဥက္ကဋ္ဌခန်ဂိုခွန်ရက်ဦးဆောင်တဲ့မူလအိန္ဒိယအခြေစိုက်အဖွဲ့နဲ့အဖွဲ့တည်ထောင်သူ SS ကပလန်ရဲ့တူတော်ဆက်သူဥက္ကဋ္ဌသည်ယွန်းအောင်ဦးဆောင်တဲ့မြန်မာနိုင်ငံအခြေစိုက်အဖွဲ့ဆိုပြီးကွဲသွားတာပါ။ဒီလိုကွဲသွားရတာဟာအိန္ဒိယအစိုးရတရှိတွေကတတ်ရှုသူးခွဲတာကြောင့်လို့ယွန်းအောင်ဦးစုကအပြစ်တင်ပြောဆိုပါတယ်။ခံကိုဦးဆောင်တဲ့ခွတ်ထွက်အဖွဲ့ဟာမြန်မာနိုင်ငံကနေအိန္ဒိယနိုင်ငံနာဂလန်ကိုရွှေ့ပြောင်းသွားပြီးသူတို့အဖွဲ့သာလျှင် NSCNK အဖွဲ့အစစ်အမှန်ဖြစ်တယ်လို့ကြေညာပါတယ်။ဒါ့အပြင်အိန္ဒိယဘ ഹു အစိုးရနဲ့ဆွေးနွေးပြောဆိုဖို့အလေးအနက်စဉ်းစားနေတယ်လို့လည်းဆိုပါတယ်။ယွန်းအောင်ဦးဆောင်တဲ့ကြံအဖွဲ့ကတော့ခံကိုအဖွဲ့တွေကလူတွေအားလုံးကိုအဖွဲ့ကနေထုတ်ပြလိုက်ပြီးလို့ကြေညာပါတယ်။မြန်မာနိုင်ငံခြေဆိုင်ယွန်းအောင်ဦးဆောင်တဲ့အဖွဲ့ရဲ့ထုတ်ပြန်ချက်တခုမှာတကယ်အမှန်တရားကဒီသစ္စာပုတ်တွေမှာဘာလုံလန်းအစီအစဉ်မှမရှိပါဘူး။ဒါကြောင့်အရေးယူခံရတဲ့ဥက္ကဋ္ဌကိုတရားဝင်ဖြစ်ကျင်းရတာဟာအခြေအမြင့်မဲ့တယ်လို့တရားဝင်မှုမရှိပြက်ပြဲတယ်လို့ပြောထားပါတယ်။ရွံအောင်အဖွဲ့ကလည်းသူတို့သာလျှင် NSCNK အစစ်အမှန်လို့ဆိုပြီးနာဂလူမျိုးရေးတိုက်ပွဲဆက်ပြီးဆင်နွှဲသွားမယ်လို့ကတိပြုပြောဆိုပါတယ
်။နေမီပိုင်ဆိုင်မှုအငင်းပွားနေတဲ့တောင်တိုပင်လယ်ပြင်ထဲမှာ American ဘုံးကျက်လျင်ဖြတ်ကျော်ပြန်တန်းခဲ့ပြီးရဲအနေနဲ့ကြာမှာပဲတရုတ်စစ်လေယာဉ်တွေကပြစ်ခတ်မှုတွေပါပါတဲ့စီးရဲလေ့ကျင့်မှုတွေလှုပ်ဆောင်ခဲ့ပါတယ်။ဒီသတင်းပတ်ကောင်မှာပဲတရုတ်အစိုးရသတင်းမှာတောင်တိုပင်လယ်ပြင်နဲ့တရုတ်တိုက်လေယာဉ်တွေနဲ့ဘုံးကျက်လေယာဉ်တွေဟာလက်နက်အစစ်တွေနဲ့ပြစ်ခတ်တဲ့စီးရဲလေ့ကျင့်မှုကိုလုပ်ခဲ့ကြောင်းဖော်ပြပါတယ်။ American ဘုံးကျက်လေယာဉ်တွေဟာဂျပန်ချက်တိုက်လေယာဉ်တွေနဲ့အတူမကြသေးခင်ကပဲဒီဒေသတွင်းလေ့ကျင့်မှုတွေလုပ်ခဲ့တာဖြစ်ပြီးဒါ American နဲ့တရုတ်တို့ကြားတင်မာမှုတွေကိုပိုးပြီးတိုးလာစေပါတယ်။တရုတ်ပြည်သူနေစဉ်သတင်းစာမှာတော့တရုတ်လေတပ်စီးလေးချင်းမှုပုံတွေတင်ထားတယ်လို့ကျူးကျော်ရန်ဆတ်မှုတွေကာကွယ်ဖို့တရုတ်တိုက်ဂျက်တိုက်လေယာဉ်တွေနဲ့ဘုံကျက်လေယာဉ်တွေစီးလေးချင်းမှုလုပ်နေတယ်လို့ပြောပါတယ်။ရေချောင်းလက်လက်ခွင့်ဆိုင်ရာနိုင်ငံတကာလက်ခံထားတဲ့မူဝါဒအတိုင်းအမေရိကန်ရဲ့ရည်ချောင်းပြသရင်းနဲ့ပြီးခဲ့တဲ့တနင်္ဂနွေနဲ့အင်္ဂါနေ့တွေမှာတောင်တိုပင်လယ်ပြင်နဲ့ B-52 ဘုံကျက်လေယာဉ်နဲ့ဖြတ်ပြန်တန်းခဲ့တယ်လို့ဗိုလ်တပ္ဖူးနေမှာတော့ဂျပန်တိုက်လေယာဉ်နဲ့ပါပူးတွဲပြီးပြန်တန်းခဲ့တာဖြစ်ပါတယ်။
အမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံစစ်ဖက်တွေပူးတွဲပြီးနှစ်စဉ်လုံးတွေကြားတိုက်ခိုက်ရေးဆိုင်ရာလေ့ကျင့်ခန်းတွေအပါအဝင်ကာကွယ်ရေးနဲ့လူမျိုးရေးဆိုင်ရာပူးတွဲလှုပ်ဆောင်ချက်တွေကိုနောက်နှစ်မှာတိုးမြင့်လှုပ်ဆောင်သွားမယ်လို့ဖိလစ်ပိုင်စစ်ဖက်ကတောက်ကြနေမှာပြောပါတယ်။အကြံဖက်ဝါဒတံပြန်နေနေရေးရေချောင်းလူမျိုးရေးနဲ့လူသားစာနာမှုအကူအညီပေးရေးအပါအဝင်ကဏ္ဍပေါင်း282ခုမှာပူးပေါင်းဆောင်ရွက်မှုကိုတိုးမြင့်သွားမယ်လို့အမေရိကန်နဲ့ဖိလစ်ပိုင်စစ်ဖက်တာဝန်ရှိသူတွေကပြောပါတယ်။ဒီနှစ်ပူးတွဲလှုပ်ဆောင်မှုက262ခုရှိတယ်လို့ဖိလစ်ပိုင်စစ်ဖက်ပြောခွင့်ရဗိုလ်မှူးကြီး Noel Didoyato ကပြောပါတယ်။နိုင်ငံမာမိတပ်ဖွဲ့တွေရဲ့နှစ်ပတ်လည်အစည်းအဝေးကိုဖိလစ်ပိုင်စစ်ဖက်အကြီးအကဲဘူချုပ်ကြီးကာလီတိုဂါဗက်စ်နဲ့အမေရိကန်အင်ဒိုပစိဖိတ်ဒေသကုကဲမှုစစ်ဌာနချုပ်တမူရေရဲဘူချုပ်ကြီးဖိလစ်ဒေးဗစ်ဆန်တို့ဦးဆောင်တက်ရောက်ပြီးမနီလာမြို့တော်ကဖိလစ်ပိုင်စစ်ဌာနချုပ်မှာကြာသပတေးကကျင်းပပါရယ်တမရရိုဒရီဂိုဒူတာလေးကအမေရိကန်နဲ့ပူးတွဲလေ့ကျင့်တဲ့တိုက်ခိုက်ရေးဆိုင်ရာစီးရေးလေ့ကျင့်မှုတွေကိုရပ်ပစ်မယ်လို့ပြောထားပြီးတဲ့နောက်မှာစစ်ဖက်နဲ့အကြာပူးပေါင်းဆောင်ရွက်မှုတိုးမြင့်မယ်လို့ကြေညာတာဖြစ်ပါတယ်ခင်ဗျာ
ဒီနေ့ကိုဒေါက်ခင်မျိုးသက်နဲ့ကိုကျော်ကျော်သိန်းတို့ကြီးညာပေးကြတာပါခင်ဗျာ။ပြည်အမေရိကန်တန်ခါနေတင်းနေလာနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါမယ်။အခုတော့သတင်းလွှာတွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့နိုဘယ်ငြိမ်းချမ်းရေးအဆုတွေအမည်စင်းတင်တင်းခံထားရသူတွေနဲ့ဆိုင်တဲ့သတင်းကိုတင်ပြပေးပါမယ်။2018ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်အဖြစ်အမည်စင်းတင်တင်းခံထားရသူတွေထဲမှာဂျာမနီဝန်ကြီးချုပ်ဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးနဲ့ထင်ရှားတဲ့နိုင်ငံကလူ့ခွင့်ရေးရှင်တွေတဦးလိုလဲပါနိုင်ခြေရှိတယ်ဆိုတဲ့ခံမှန်းချက်တွေထွက်ထားပါတယ်။ဒီ3ဦးရဲ့ကိုရီးနောက်ခံအကျင့်နဲ့နိုဘယ်ငြိမ်းချမ်းရေးဆုနောက်ခံသမိုင်းတချို့အပါအဝင်နိုဘယ်ဆုဆိုင်ရာအကြောင်းအရာတွေကိုတော့ခုကြော်ကြော်သိမ့်ကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ
။ကမ္ဘာမှာအထင်ရှားဆုံးနဲ့ဂုဏ်သိက္ခာကြီးမြင့်လာတဲ့နိုဘယ်ငြိမ်းချမ်းရေးဆုရှင်ဖြစ်ဘယ်သူတွေကိုအမည်စင်းတင်သွင်းထားရလဲဆိုတာနော်ဝေးနိုဘယ်ကော်မတီကတရားဝင်ထုတ်ပြန်ကြေညာလို့မရှိပါဘူး။ဒါပေမဲ့နှစ်စဉ်ဒီလိုအချိန်ရောက်ပြီးဆိုရင်တော့ခံမှန်းချက်တွေထွက်လာလိမ့်ရှိပြီးဒီနေ့အတွက်လက်ရှိအချိန်ထိခံမှန်းထားတဲ့အထဲမှာဂျာမန်ဝန်ကြီးချုပ်အင်္ဂလာမာကယ်ယူနီစီယာမဟာမင်းကြီးဖီလီပိုဂရန်ဒီနဲ့နိုင်ငံတကာလူ့ခွင့်ရေးရှင်နဲ့အမားကလူနီတို့ပါဝင်နေတာပါ။ဂျာမန်ဝန်ကြီးချုပ်အဖြစ်2005ခုနှစ်ခေတ်ကစလို့တက်တန်း၄ချိန်စက်တက်ရွေးကောက်တင်မြောက်ခံထားရသူဝန်ကြီးချုပ်မာကဲဟာရွှေပြောင်းဝင်ရောက်သူတက်တန်းကျော်ကို2015ခုနှစ်မှာလက်ခံလိုက်တာကြောင့်ကမ္ဘာတဝန်းလေးစားအသိအမှတ်ပြုခံထားရတာပါ။အဲ့ဒီအချိန်ကဝန်ကြီးချုပ်မာကယ်ပြောသွားဘူးလေအထက်မှာ
Ich muss ganz ehrlich sagen, wenn wir jetzt anfangen uns noch entschuldigen
zu müssen. ဘုံကလည်းပြောရရင်တော့အကြီးပေါ်အခြေအနေတစ်ခုမှာအကူအညီပေးဖို့အတွက်စင်ကြေတွေပေးနိုင်မယ်ဆိုရင်ဒါကကျမရဲ့နိုင်ငံမဟုတ်ပါဘူး
။ဝန်ကြီးချုပ်မာကယ်ဟာတစ်ချိန်ကအနောက်ဂျာမနီဟမ်ဘော့ဂ်မြို့မှာ1954ခုနှစ်ကဝေးဖွားသူဖြစ်ပေမဲ့ငယ်စဉ်ဘဝကလေးကအရှေ့ဂျာမနီကိုရောက်သွားပြီးအဲ့ဒီမှာပဲကြီးပြင်းခဲ့သူပါ။ယူဘဗီဒဘာသာရပ်နဲ့ PhD ဒေါက်တာဘွဲ့ရထားသူဖြစ်ပြီးဂျာမနီနိုင်ငံရဲ့ပထမဆုံးအမျိုးသမီးဝန်ကြီးချုပ်ဖြစ်တယ်လို့အရင်ကွန်မြူနီအရှေ့ဂျာမနီမှာနေထိုင်ကြီးပြင်းခဲ့သူတွေကဝန်ကြီးချုပ်ပထမဆုံးဖြစ်လာသူပါအသက်62နှစ်အရွယ်အီတလီနိုင်ငံသားဖီလီပိုဂရန်ဒီကတော့2016ခုနှစ်မှာဒုက္ခသည်ဆိုင်ရာကုလသမဂ္ဂမဟာမင်းကြီးအဖြစ်ရွေးချယ်ခန့်အပ်ခံရပြီးဒုက္ခသည်အရေးနဲ့လူသားစာနာမှုဆိုင်ရာနိုင်ငံတကာပူးပေါင်းဆောင်ရွက်မှုလုပ်ငန်းတွေမှာနှစ်ပေါင်း30ကျော်လုပ်ကိုင်လာသူပါကမ္ဘာတဝန်းကဒုက္ခသည်တွေရဲ့အခြေအနေတိုးတက်ကောင်းမွန်စေဖို့အထူးကြိုးပမ်းဆောင်ရွက်သူဖြစ်ထင်ရှားပါတယ်2019ခုနှစ်ကုန်ပိုင်းမှာဆိုမာလီယာနိုင်ငံကစာသင်ကျောင်းတစ်ခုကိုသွားတဲ့ချိန်မစ္စတာဂရန်ဒီကအခုလိုပြောသွားမှုပါတယ
် These boys and girls around me are people that have grown up in a refugee
ဒီယောက်ျားလေးမင်္ဂလာတွေဟာဒုက္ခသည်ခံနေမှာကြီးပြင်းနေကြရသူတွေပါတကယ်တော့အနေနဲ့အတွင်းကသူတို့ကိုကျွန်တော်ပြောခဲ့သလိုပါပဲသူတို့တွေဟာဒုက္ခသည်တွေမဟုတ်တော့ပါဘူး UNHCR အတွက်ပိုကောင်းတဲ့ရလကတော့ဒုက္ခသည်အဖြစ်ကနေသူတို့နိုင်ငံကိုပြန်သွားနိုင်ကြပြီဖြစ်တဲ့လူငယ်တွေကိုတွေ့ရတာပါပဲ
မစ္စတာဂရန်ဒီဦးဆောင်နေတဲ့ UNHCR အဖွဲ့ဟာလည်းဒီနှစ်နိုဘယ်ငြိမ်းချမ်းရေးဆုအတွက်အမည်တင်သွင်းခံထားရနိုင်ခြင်းရှိတဲ့အဖွဲ့အစည်းတွေထဲမှာပါဝင်ပါတယ်လူပုဂ္ဂိုလ်တဦးချင်းပါနိုင်ရေးရှိသူတွေထဲနောက်ထပ်ခံမှန်းထားကြတာကတော့နိုင်ငံတကာလူ့ခွင့်ရေးရှင်နဲ့အမားကလူနီပါအသက်40အရွယ်လေဗနွန်နယ်ပါပြည်ထောင်နိုင်ငံသူအမားကလူနီဟာနာမည်ကျော်အမေရိကန်မင်းသားဂျော့ဂျ်ကလူနီရဲ့ဇနီးဖြစ်ပြီးနိုင်ငံတကာမှာထင်ရှားတဲ့လူ့ခွင့်ရေးဆိုင်ရာအမှုအခင်းအများအပြားကိုအော်အော်မြင်မြင်ကင်တွယ်ဆောင်ရွက်ထားတာကြောင့်ထင်ရှားလာသူဖြစ်ပါတယ်။လက်ရှိမှာကတော့ထောင်ဒဏ်9နှစ်စီချမှတ်ခံထားရတဲ့ Riders သတင်းတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ရဲ့အမှုမှာလည်းဥပဒေအကြံပေးသူအဖြစ်ပါဝင်နေသူဖြစ်ပါတယ်။စက်တင်ဘာလ28ရက်နေ့ကလုပ်တဲ့သတင်းလွှတ်လောက်ခွင့်ဆိုင်ရာဆွေးနွေးပွဲတစ်ခုအတွင်းဒေါ်အောင်ဆန်းစုကြည်ကိုယ်တိုင်နိုဘယ်ငြိမ်းချမ်းရေးဆုကိုလက်ခံရယူခြင်းတုန်းကပြောတဲ့မိန့်ခွန်းကိုပြန်ကိုးကားပြီးအမားကလူနီကပြောသွားပါတယ်။
If you look at the speech that Aung San Suu Kyi made when she received the Nobel Peace Prize, she said, I am here because I was once a political prisoner. And
I heard that there was one political prisoner, one too many. And I heard that there was one too many. And I heard that there was one too many. And I heard that there was one too many. And I heard that there was one too many.ကူညီကြဖို့လဲနှိုးဆော်သွားပါလေဒီစကားတွေကအခုကျမတို့သူ့ကိုပြောရမယ့်စကားတွေဖြစ်ပါတယ်သူ့အနေနဲ့ဒီမှုနဲ့ပတ်သက်ပြီးမှန်ကန်တဲ့လုပ်ရက်ကိုလုပ်မယ်လို့မျှော်လင့်တဲ့အကြောင်းပါဘာကြောင့်လဲဆိုတော့သူပြောခဲ့တာတွေဟာသူများကရိုက်သွင်းလိုက်တဲ့အတွေ့အော်တွေမဟုတ်ဘဲသူကိုယ်တိုင်ခံယူခဲ့တဲ့ကိုယ်ပိုင်အယူအဆတွေဖြစ်တာကြောင့်ပ
ါနိုဘယ်ငြိမ်းချမ်းရေးဆုကိုစာပြီးချင်းချင်းနဲ့1900ခုနှစ်ကနေ2019ခုနှစ်အထိဆိုရင်အမျိုးသား844ဦးအမျိုးသမီး48ဦးနဲ့အဖွဲ့အစည်း28ခုစုချင်းခံထားရပါတယ်။ဒေါက်ဆန်းစုကြည်ကတော့ဒေရင်အကျယ်ချုပ်ကြနေတဲ့1990ခုနှစ်ကချင်းခံရတာပါ။ဒီနှစ်အတွက်အမည်စင်းပြင်သွင်းထားတာလူပုဂ္ဂိုလ်236ယောက်နဲ့အဖွဲ့အစည်း135ခုစုစုပေါင်းအရေအတွက်331ရှိတာကြောင့်တမိုင်းတစ်လျှောက်ဒုတိယအများဆုံးအရေအတွက်ပါ။ပထမအများဆုံးကတော့2016ခုနှစ်ကဖြစ်ပြီးအရေအတွက်386ရှိခဲ့ပါတယ်။ နစ်စင်ချင်းမြင့်နေကြစာပေဆိုင်ရာနူပဲစုကိုတော့ဒီနေ့ချင်းမြင့်မှာမဟုတ်ပါဘူးအကြောင်းကတော့ဒီစုကိုရွေးချယ်ချင်းမြင့်တဲ့ Swedish Academy ရဲ့ဇာတ်ပတ်အဖွဲ့ဝင်18ဦးတည်းကတူဦးဖြစ်သူမြန်မာနိုင်ငံသားထင်ရှားတဲ့ယဉ်ကျေးမှုရေးရာဆိုင်ရာပုဂ္ဂိုလ်တူဖြစ်သူ Jon Claude Arnault ဟာလိမ်ပိုင်းမတော်မတရားလူမှုတွေနဲ့အမှုရင်ဆိုင်နေရတာကြောင့်ပါနောက်နေ့မှာမှစာပေနူဘုတ်စုကိုနှစ်နှစ်စာပေါင်းချီးမြှင့်မယ်လို့ဆွီဒင်အကယ်ဒမီကပြောထားပေမဲ့လည်းမသေးကြလားပါဘူးဒီသတင်းတစ်ပတ်လုံးမှာနိုဘယ်ဆုရှင်တွေကိုထုတ်ပြန်ကြေညာဖို့ရှိပြီးဒီကနေ့မှာဆေးပညာဆုအင်္ဂါနေ့မှာယူပဗေဒဆုနဲ့ဗိုလ်ဒူးနေ့မှာဓာတုဗေဒဆုတို့ကိုဆွီဒင်သိပ်ပံအကယ်ဒမီကကြေညာပါမယ်ငင်းချိုင်းဆုကိုတော့တောက်ကြာနေ့မှာနော်ဝေးနိုဘယ်ကော်မတီကကြေညာမှာဖြစ်ပြီးစီးပွားရေးဆုကိုတော့အောက်တိုဘာလ10ရက်နေ့မှာဆွီဒင်ဗဟိုဘဏ်ကကြေညာမှာဖြစ်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြပေးခဲ့တာပါခင်ဗျာအခုအပတ်စဉ်တင်ဆက်နေကြမြန်မာဒီမိုကရေစီရဲ့ဆွေးနွေးခန်းအစီအစဉ်ကိုတင်ပြပေးပါအောင်မယ်။ရခိုင်မြောက်ပိုင်းအရေးမှာတစ်ဖက်နိုင်ငံကိုတိန့်ချောင်သူတွေပြန်လည်ခံရေးအများစတင်ဖို့ဟာနိုင်ငံတကာရောပြည်တွင်းအတက်ပါဦးစားပေးဆောင်ရွက်ရမယ့်ကိစ္စဖြစ်တယ်လို့ပြည်ထောင်စုဝန်ကြီးဦးကျော်တင်ကပြောပါတယ်။ဒုက္ခသည်တွေနေရပြန်ရေးအစီအစဉ်မှာကုလသမဂ္ဂရဲ့အခမ်းအနားအရေးပါတယ်ဆိုတာကိုမြန်မာအစိုးရအနေနဲ့လက်ခံထားပြီးအခုဆိုရင်ပထမအဆင့်ပူးပေါင်းဆောင်ရွက်မှုတွေစတင်ဆောင်ရွက်နေပြီလို့လည်းဆိုပါတယ်။နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်လာတဲ့အပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကိုဒေါက်ခင်စိုးဝင်းကတွေ့ဆုံမေးမြန်းထားတာကိုတော့အခုသတင်းပတ်ရဲ့မြန်မာဒီမိုကရေစီဆွေးနွေးခန်းအစီအစဉ်မှာနားဆင်နေကြပါလိမ့်ခင
်ဗျ။ဒီကုလသမဂ္ဂအထွေထွေညီလာခံကြီးမှာတွေ့ရမှုချုပ်အင်ဒိုနီးယားကူဒီရက်စ်ကနေပြီးတော့ဒီအာဆီယံနိုင်ငံသားရေးဝင်ကြီးတွေနဲ့လည်းတွေ့ခဲ့တာရှိပါတယ်။အဲ့တော့ဝင်ကြီးလည်းတက်ခဲ့မှာပါ။အဲ့ဒီမှာကုလသမဂ္ဂတွင်းမှုချုပ်ကဒီခိုင်ပြည်နယ်မှာရှိတဲ့ဒီလူခွေရေးချိုးဖောက်မှုတွေပေါ့လူသားချင်းစာနာမှုထောက်ထားတာနေနဲ့ပတ်သက်ပြီးတော့သူစိုးရိမ်မကင်းဖြစ်တယ်လို့ပြောပါတယ်။ဒီဟာနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံဘက်ကဘယ်လိုများပါဝင်ဆွေးနွေးခဲ့တာရှိပါလဲရှင်
။ဒီရခိုင်ရေးကိစ္စကတော့ဒီစီးပွားရေးဆွေးနွေးရန်ကိစ္စမရှိတော့လည်းပဲအတွင်းမှုချုပ်ကဒီကိစ္စနဲ့ပူပန်နေဆိုတော့သိတဲ့အတွက်ကျွန်တော်တို့အနေနဲ့ဒီကိစ္စဖြေရှင်းဖို့အတွက်ကျူပန်းဆောင်ရွက်မှုလေးတွေရှင်းပြပါရစေ။အမှတ်တကတော့အခုလောလောဆယ်အာရုံစိုက်တင်တာဒီတိတ်ဆောင်သွားရလေးတွေပြန်လဲလက်ခံရေးပေါ့နော် repetition process အများဆုံးစတင်ဖို့ပြောပါရစေ။အဲ့တော့ကျွန်တော်တို့ဘက်ကဘင်္ဂလားဒေ့ရှ်နဲ့လက်မှတ်ထိုးထားရပြီးတဲ့နောက်ပိုင်းလုတ်တင်တာပြင်ဆင်ရတဲ့အကုန်လုံးပြင်ဆင်ပြီးပြီ။ဒါပြီးခဲ့တဲ့ January 23ရက်နေ့ကစပြီးတော့ကျွန်တော်တို့လက်ခံမှုဟိုအစင်းသင်းဖြစ်နေပြီဆိုတဲ့အကြောင်းကျွန်တော်အဲ့ဒီကိစ္စလည်းရှင်းပြရတယ်။ဒါပေမဲ့ကျွန်တော်တို့ကလက်ခံနေပဲဖြစ်နေတယ်။ပို့တဲ့ဘက်ကဘင်္ဂလားဒေ့ရှ်ပေါ့နော်။ဘင်္ဂလားဒေ့ရှ်မပို့တဲ့များကျွန်တော်တို့ကတော့စောင့်နေမှအနေထားပဲရှိတယ်။နောက်တစ်ပိုင်းကတော့ဒီပြဿနာကမှကုလသမဂ္ဂအခမ်းအနားကိုလည်းရည်ကြီးရဆိုတော့ကျွန်တော်ပြောတယ်။အဲ့တော့ကုလသမဂ္ဂနဲ့လည်းကျွန်တော်တို့ UNHCR နဲ့ရော UNDP နဲ့ရောကျွန်တော်တို့ဒီဟာပေါ့နော်။သုံးဖွဲ့ဆိုင်လက်မှတ်ရေးထိုးထားတာရှိတယ်။အဲ့တော့သူတို့လုပ်ငန်းတွေလည်းအခုစတင်နေပြီ UN ရဲ့လုပ်ငန်းတိုင်းပေါ်တော့တို့ကထုံးစံတိုင်းပဲလုပ်ငန်းမစခင်တို့က assessment ဆိုတာ question ပြီးတော့အကြေခံမှုတွေလုပ်တယ်အဲ့တော့ကျွန်တော်တို့ကပထမဆင့်အနေနဲ့ကြေးရွာ23ရွာရွေးပေးထားတယ်အဲ့ဒီဟာကိုတို့ on ground မှာတို့အဖွဲ့တွေ question ပြီးတော့ဘာတွေလိုအပ်ချက်ရှိတော့စစ်ဆေးပြီးပါပြီအဲ့တော့ပြန်လာကြပြီနောက်တစ်ဆင့်ကိုကျွန်တော်တို့နောက်ထပ်ရွာ26ရွာလောက်ထပ်တိုးပေးဖို့ဆိုပြီးတော့ကျွန်တော်တို့စီစဉ်ထားတာရှိပါတယ်အဲ့တော့ဒါအမြင်ပြန်မှာ account ထဲဖော်နေပါပြီနောက်ပြီးတော့ကုလသမဂ္ဂအတွင်းမှုကြီးအထူးကိုယ်စားလှယ်Miss Christina Sharana ကိုလည်းကျွန်တော်တို့နဲ့ကြိုဆိုတဲ့အကြောင်းသူနဲ့လည်းဟိုပူးပေါင်းဆောင်ရွက်သွားမယ်ဆိုတဲ့အကြောင်းနဲ့သူတို့ရုံးကိုလည်းနေပြီးတော့မှဖွင့်ခွင့်ကိုတည်ဝင်ခွင့်ထားပြီးဆိုတဲ့အကြောင်းအဲ့ဒါလေးထည့်တင်ပြောကြခဲ့ပါအဓိကပြောကြတဲ့ချက်ကတော့ကုလသမဂ္ဂဆိုတာပေါ့နော်ဟိုငြင်းငြင်းချမ်းချမ်းပြဿနာဖြေရှင်းရေးကိုဥတည်ဖို့လိုတယ်ဆိုတဲ့အကြောင်းတကယ်လို့တချို့တခြားတော့ပြုစောမဆောင်တဲ့လူရက်တွေဦးစားပေးလာလို့ရှိရင်ကျွန်တော်တို့နိုင်ငံအနေနဲ့တာဟာသာသာပြောင်းကြိုးပမ်းနေတဲ့အချိန်မှာပို့ပြီးတော့ဆိုးဝါးသွားနေတဲ့အဲလောက်ရက်တွေမျိုးမလုပ်ဖို့ဟန်မျိုးကျွန်တော်အဲအဲ့ဒါလေးတော့ထည့်သွင်းပြောကြခဲ့ပါတယ
်ကုလသမဂ္ဂထွေတွင်းမှုချုပ်အပြင်အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုနဲ့လည်းမြန်မာဝန်ကြီးတွေ့ဆုံခဲ့တဲ့အကြောင်းကျွန်တော်တို့ဖတ်ရပါတယ်အဲ့ဒီခါမှာဝင်ကြီးပွန်ပီယိုကတင်လို့ဝင်ကြရေးနဲ့ပတ်သက်ပြီးတော့ပြောဆိုဆွေးနွေးသွားတာရှိပါတယ်သူတိုက်တွန်းသွားတာလည်းရှိပါတယ်အဲ့ဒါနဲ့ပတ်သက်ပြီးတော့ဒီဝင်ကြီးဦးကျော်တင်ဆွေတွေ့ဆုံခဲ့တော့ကလည်းဗားရီများဆွေးနွေးဖြစ်ပါသေးလဲရှင
်ရခိုင်ပြည်နယ်အရေးကိစ္စနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းမှုကျိုးပန်းဆောင်ရွက်နေတဲ့အကြောင်းတွေပြောရတာပါပဲတကယ်တည်းအစိုးရကဒီပြဿနာကိုပြည်ပြည်လဲလဲဖြည့်ရှင်းမှုငွေကြေးနဲ့ရည်ရွယ်ချက်ရှိတယ်ဒါကြောင့်မို့အစိုးရတက်ပြီးတာနဲ့ကော်မတီတွေအစည်းအဝေးဖွဲ့တယ်အဲ့လိုလုပ်ခဲ့တယ်ဒါပေမဲ့တို့လုံနေတဲ့ကာလမှာကြက်ပက်တက်ခတ်မှုနှစ်ချိန်ဖြစ်ပွားခဲ့တယ်အဲ့လိုအနေထားတဲ့ကြောင့်ကျိုးပန်းဆောင်ရွက်မှုတွေကိုဖြစ်နေသွားတဲ့အနေထားမျိုးရှိတယ်အဲ့တော့ကျွန်တော်တို့အနေနဲ့ဒီဟာကိုပြည်ပြည်လဲလဲဖြည့်ရှင်းတင်းရှိတယ်နောက်ပြီးတော့ကျွန်တော်အဓိကကတော့ဟိုတော်များစိတ်ဝင်စားနေကြတဲ့ဒီ accountability ဆိုရပေါ့နော်တာဝန်ခံမှု issue နဲ့ပတ်သက်ပြီးတော့ကျွန်တော်တို့ပြည်တွင်းမှာဒီရင်းအနေရှိတဲ့နဲ့ဖွဲ့စည်းထားတဲ့ဒီ independent inquiry ကနေပြီးတော့လွတ်လွတ်လပ်လပ်လုပ်ခွင့်ပေးထားတယ်ဆိုတဲ့အကြောင်းအဲ့ဒီအစီရင်ခံစာကိုကျွန်တော်တို့စောင့်ကြည့်ဖို့လိုတယ်ဆိုတဲ့အကြောင်းနောက်အဲ့ဒါကိုပြောထားပါတယ်အခုတော့လောလောဆယ် fact finding mission ကတော့အဓိကအတိအကျခံလို့နဲ့ hard evidence ရှိပဲနဲ့ ကျွန်တော်အင်တာဗျူးလုပ်ထားတဲ့အဲရလတ်တွေပေါ့နော်ကောက်စတာမှာရှိတဲ့ဒုက္ခတွေ800လောက်ကိုအင်တာဗျူးလုပ်ပြီးမေးထားတဲ့အချက်တွေကိုဟိုစုစည်းထားတဲ့အမျိုးဖြစ်သေးတဲ့အတွက်ဒါတက်တည်ထောက်ထားခိုင်းလို့မရှိသေးဘူးသူတို့ရဲ့ပြောကြားချက်တွေကိုစုစည်းထားပဲဖြစ်တယ်အဲ့တော့ဒီတွင်းမှာဆီချာစုံစမ်းမဲ့ဒီ Inquiry Commissionအခုပြီးလုပ်ငန်းပြီးအောင်စောင့်ကြည့်ဖို့အတင်းနေဆိုတဲ့အကြောင်းကျွန်တော်အဓိကထားပြောပါတယ
်ဟုတ်ကဲ့ပါအဲ့ဒီကော်မရှင်အနေနဲ့ရောဘယ်လောက်အတိုင်းအတာထိလွတ်လွတ်လပ်လပ်ပေါ့လေစုံစမ်းစစ်ဆေးနိုင်ခွင့်ရှိပါမလဲရှင်ဘာလို့ဆိုတချို့နယ်နေရာတွေကတော်တော်လေးကိုကန့်တတ်ထားတဲ့လူကြားပါတယ်ပြီးတော့ဟိုလုံယုံရေးအရာလည်းပါတာပေါ့လေ
ကျွန်တော်တို့နိုင်ငံမှာ 1950 ထူးစုံစမ်းစစ်ဆေးကော်မတီဥပဒေဆိုတာရှိပါတယ်အဲ့ဒီဥပဒေတိုင်းဖွဲ့စည်းထားတာပါအဲ့ဒီဥပဒေအရဆိုလို့ရှင်ဒီကော်မတီဟာလွတ်လွတ်လပ်လပ်စုံစမ်းနိုင်ခွင့်ရှိတယ်မြန်မာနိုင်ငံမှာရှိတဲ့ဘယ်ဖွဲ့စည်းမှုဆိုဘယ်ပုံကမဆိုမေးမြန်းစုံစမ်းမေးမြန်းခွင့်ရှိတယ်လိုအပ်တဲ့ဆက်ဆံတောင်းခံခွင့်ရှိတယ်အဲလွတ်လပ်စွာလုပ်ပိုင်ခွင့်ရှိတယ်တကယ်သူကဘာလဲဆိုတော့ဟိုပါပေါ့နော်ဟို criminal code စပယ် code လိုမျိုးအဲ့လို authority မျိုးကိုသူမှရှိပါတယ်ကျွန်တော်တို့သမိုင်းမှာနိုင်ငံသားသားနှစ်ဦးပါပြီးတော့ဖွဲ့စည်းထားတဲ့လွတ်လပ်တဲ့စုံစမ်းကော်မတီဒီကံပထမဆုံးရင်ဖွဲ့စည်းရေးဖြစ်တယ်လို့ကျွန်တော်တို့အဲ့လိုပဲနားလည်ပါတယ်အဲ့လိုသူတို့လည်းသူတို့ကြိုက်တဲ့လောက်တခြားပေါ့နော်နိုင်ငံတကာ expert တွေလည်းသူတို့အနေနဲ့ကြိုက်ရွေးချယ်လို့ foreign expert တို့ပါလို့သူတို့ရွေးချယ်ခြင်းလည်းပေးထားပါတယ်အဲ့တော့လုံးတည်ပြသားပေါ့နော်ဒီဖိလစ်ပိန်းကဒုတိယနိုင်ငံကြီးဝင်မရမနာလို့ဆိုတာဒီအမျိုးသမီးအခွင့်အရေးမှာရှေ့တန်းတရေရတော့ဥဆောင်လိုက်အခုပြီးခဲ့တဲ့စီတော်ဆိုတဲ့ဒါအမျိုးသမီးရေရနဲ့ပတ်သက်ပြီးတော့ဒီအဖွဲ့အစည်းမှာလည်းသူကဥက္ကဋ္ဌလည်းဖိလစ်ပိန်းကိုယ်စားလှယ်ဖြစ်လဲလှုပ်ဆောင်တယ်အာဆီယံချာတာကိုလည်းသူကိုယ်တိုင်ဥဆောင်ရေးဆွဲခဲ့တဲ့တင်နာမည်ကြီးဒီပလိုမတ်တယောက်ဖြစ်ပါတယ်ဂျပန်ကတာမကြီးမစ္စတာအိုရှိမာဆိုတာလည်းတကယ်ကုလသမဂ္ဂမှာအထူးလေးစားတဲ့တာမကြီးဟောင်းဖြစ်တယ်နောက်ပြီးတော့ဒီကုလသမဂ္ဂရဲ့အိုချာလက်ထောက်အတွင်းမှုကြောင့်လည်းဖြစ်တယ်သူတို့ကလည်းဒီမမကန်ကစစ်ဆွေးမှာပါကျွန်တော်မြန်မာအဖွဲ့ဝင်တို့ကလည်း UN မှာအတွေ့အကြုံရှိတဲ့ UNICEF ဝန်ထမ်းဒေါက်တာအောင်ထွန်းသက်ရဲ့နောက်ပြီးတော့ဥမြသိန်းဆိုရလည်းဟိုပါပေါ့ဥပဒေမှာကြွန့်ကျင်တဲ့အတားကျွန်တော်တို့ဖွဲ့စည်းပုံချင်းဥရိယုံရဲ့ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်အဲ့တော့သူတို့ကလွတ်လွတ်လပ်လပ်လုပ်ကိုင်ခွင့်ပေးထားပါတယ်သူတို့တွေသွားလို့ရှိရင်လည်းကျွန်တော်ညွှန်ကြားထားတယ်ရခိုင်ပြည်နယ်သွားလို့ရှိရင်အဆောင်အချောင်းပို့တော့ပို့ပြီးနောက်မေးမြန်းတာတွေမှာလွတ်လွတ်လပ်မေးမြန်းခွင့်အဲ့လိုမျိုးပေးထားပါတယ်အဲ့တော့သူတို့ကကွေဘက်မှာသွားတွေ့တဲ့အခါမှာလည်းသူတို့နေလည်းသူနဲ့ပူးပေါင်းဆောင်ရမယ်လို့ခရစ်ပြုတယ်လို့အဲ့ဒါလည်းကျွန်တော်တို့ကြားသိရပါတယ်ဒါကောင်းတဲ့လက္ခဏာဖြစ်ပါတယ်
ဟုတ်ကဲ့ပါဒီမြန်မာနိုင်ငံကိုနိုင်ငံတကာအဖွဲ့အစည်းတွေပေါ့နော်ဒီ EU ဖွဲ့ရနေကိုယ်စားလှယ်ဖွဲ့တွေလာမယ်ဒီ American ကလာမယ်ရှိသမျှဒီကုလသမဂ္ဂကလာမယ်ရှိသမျှအဖွဲ့အစည်းလာတိုင်းလာတိုင်းမှာဒီရခိုင်ပြည်နယ်ကိုလေ့လာတဲ့လူတွေရှိပါတယ်ရခိုင်ပြည်နယ်မှာဥပမာဒေါက်တာဝင်းမြတ်အေးတို့အဖွဲ့ဆိုလို့ရှိရင်သူမြေပြင်မှာပေါ့သူတို့ဘာတွေပြင်ဆင်ထားရဲဆိုတာတွေလိုက်ပြလာတယ်ကြကြနန်းနာပဲဒီဒုက္ခတွေပြန်လာရင်ဘလိုနေရာဒီ reception ဟိုသူတို့ခိတ္တယာယီတက်ခုမဲ့စခန်းတွေလိုက်ပြပါတယ်ဒါပေမဲ့ဘလိုဝဲပြမမာပြင်းကနေပြန်သွားတာလည်းတကြိုင်နေဟာဒုက္ခတွေလက်ခံဖို့မြန်မာနိုင်ငံကတော့စဉ်းစားမဖြစ်သေးဘူးဆိုပြီးတော့ပဲဝေဖန်နေတဲ့အတန်တွေပဲကြားနေရပါတယ်အဲ့ဒါဘလိုများဖြစ်လို့ပါလဲရှင
်အဲ့ဒါကတော့သူတို့ရှုမြင်တဲ့အမြင်ပေါ့နော်ကျွန်တော်တို့ကတော့အခုလက်ခံရေးစခန်းတစ်ခုပေါ့နော်ရေလန်းလားကုန်းလန်းလားတစ်ခုဒါကျွန်တော်တို့ဟိုနိုင်ငံဘင်္ဂလားဒေ့ရဲ့မြန်မာဇော်ရီတဲ့ပါတယ်အဲကျွန်တော်တို့ reception ကလည်းတစ်ခုထားမယ်မှာစစ်ဆေးဖို့တဲ့ computer တွေတော့ ID card တွေထုတ်ပေးဖို့အစင်းလောက်ထားပြီးသားနောက်ဒီဘက်က transit ကလည်းလှဖို့ကောင်းဆိုတာ transit ဆန်တော့လူပေါင်း 3,000 လောက်ထိ accommodate လုပ်နိုင်တယ်အဲတော့ကျွန်တော်တို့ကတော့သူတို့ပြန်လာရင်ဒီမှာစစ်ဆေးမယ်အဲ့ဒီမှာခဏတက်ခွင့်တက်ခုပြီးရင်သူတို့မိရွာမှာမိကြတယ်လို့အိမ်တွေပဲဆောက်ဖို့တဲ့ပတ်မိုးပေးမယ်ပေါ့နော် cash for work program နဲ့အဲ့လိုမျိုးပြောထားတယ်အဲတော့သူတို့ကတော့ဒီအနေနဲ့ပတ်သက်ပြီးတော့အစင်းသိမဖြစ်သေးဘူးဆိုတဲ့ဟာဘယ်ပေတာနဲ့တိုင်းတယ်လို့မသိဘူးเนาะကျွန်တော်တို့ကတော့ပြောတာကျွန်တော်တို့စစ်ပြီးတော့ပေးတာလူ4000ယောက်လောက်ပေးထားပြီးပါပေါ့ရခိုင်မှာနေတယ်ဆိုတာအသက်တွေထိုင်ခိုင်လုံတဲ့လူတွေပေါ့เนาะအဲ့4000ယောက်ပေးထားတယ်မနေ့ပြန်ပို့မယ်ဆိုကျွန်တော်မနေ့ပြန်လာပါပေါ့เนาะစစ်ဆေးပြီးတော့အဲ့မှာကက်မှာထားမယ်တော့ရွာမှာအိတ်တို့အိမ်ဆောက်တယ်ဆိုတာလေအလုံးစုံတစ်လပေါ့တစ်လနှစ်လအဲ့မှာဆောက်ပြီးရင်တို့အဲ့ယူပြောင်းရှိမှာကက်မှာအမြန်နဲ့ထားအောင်ပေါ့အဲ့တော့တို့ကတော့ဟိုအစင်းသိမဖြစ်သေးဘူးဆိုတာကျွန်တော်ထင်တာကတော့ဒီအနေနဲ့ပတ်သက်ပြီးတော့သူတို့ကလုံခြုံရေးဘက်ကိုအလေးထားပြောကြတယ်ဒီလူတွေဟာဒီမှာတသက်လုံးဒီအဖွဲ့တွေဟိုအတူတူနေထိုင်လာကြတာပေါ့နော်လုံခြုံရေးဆိုတဲ့အခါမှာသူတို့ကတော့သူတို့စိုးရိမ်တဲ့ဒီ community ကလူတွေရဲ့လုံခြုံရေးပဲဆိုပြီးကျွန်တော်တို့ခေါင်းဆောင်အစိုးရဘက်ကျတော့ဒေသခံရဲ့လုံခြုံရေးကိုလည်းကျွန်တော်စဉ်းစားရပါတယ်စုံလုံခြုံရေးဆိုတဲ့နေရာဒါမျိုးလို့ကျွန်တော်တို့အနေနဲ့ဟိုလုံခြုံရေးနဲ့ပတ်သက်လို့လည်းဘယ်အစိုးရမှာ 100% တော့ကာဒီမလုံးနိုင်ဘူးဘယ်နေရာမှာဆိုတော့အမေရိကန်မှာတော့ World Trade Center ခုနကယူကဲသွားမှဖြစ်သွားတာပေါ့နော်အဲ့တော့ကျွန်တော်တို့ချိန်မှာဘယ်နိုင်ငံမှာ 100% တော့ကာဒီတော့မပေးနိုင်ဘူးဒါပေမဲ့ကျွန်တော်တို့အနေနဲ့တရားဥပဒေစိုးမိုးမြင့်တင်ရေးအတွက်လည်းလုပ်နေပါတယ်နောက်ပြီးတော့ UNDP နဲ့ UN တို့တည်နေရလဲဒီစစ်တွေတော့မောင်းတော့လုပ်ငန်းခွင့်ပေးနေတယ်ပေါ့လေအဲ့တော့သူတို့လုပ်ကံခွင့်တွေပေးထားတယ် ဲ့တော့တတ်ဟောပေါ့တတ်ပါတီလဲဒီမှာရှိနေတယ်ကျွန်တော်အနေနဲ့ကတော့သူတို့လာရင်ဟိုချက်နေရာချက်တာပြီးအစင်းသိရှိလို့ယူဆပါတယ်သူတို့ကဘာဖြစ်လို့အဲ့လိုသုံးတတ်တယ်ဆိုတော့တခြားနိုင်ငံကြီးရဲ့အဖိအားပေးခြင်းနဲ့အကြောင်းရင်းလည်းပါမယ်လို့ကျွန်တော်စိတ်ထဲမှာအဲ့လိုတွက်ဆမိပါတယ်တုံ့တက်မှုမရှိဘူးဆိုမှဒီဘက်မှာဖိအားပြင်းပြထန်ထန်ပေးလို့ရမယ်လို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်ဟုတ်ကဲ့ပါအခုဒီဟိုကွယ်လွန်သွားပြီဖြစ်တဲ့ဒီပြည်ထောင်စုအတွင်းမှုချုပ်ဟောင်းကော်ဖီအာနန်ကော်မရှင်ဒီအကြံပေးကော်မရှင်ကနေပြီးတော့ထောက်ခံအကြံပြုထားတဲ့88ချက်ထဲမှာ81ချက်အကောင့်ထဲပို့ပြီးပြီလို့ဒီမှာဆိုရပြောထားတာရှိပါတယ်ဒါပေမဲ့လည်းဒီပြီးခဲ့တဲ့ဟိုအစည်းအဝေးတစ်ခုမှာပေါ့နော်ဒီအမေရိကန်တမ္မကြီးကုလသမဂ္ဂဆိုင်ရာအမေရိကန်တမ္မကြီးနီကီဟီလီယာနေပြီးတော့81ချက်အကောင့်ထဲပို့ပြီးပြီဆိုပေမဲ့ဘာမှပေါ့လေဒီဟိုဆုတ်ဆုတ်ပိုင်ပိုင်ပေါ့နော်ဟိုဒီကြကြနန်းနာလှုပ်ထားတာမရှိဘူးဆိုပြီးသူကဝေခံသွားတာကြားပါတယ်အဲ့ဒါနဲ့ပတ်သက်လို့ရောနောက်ပြီးတော့ဒီကြံနေတဲ့ဒီအချက်တရားဟောဘလို့ဖြစ်လို့အခက်အခဲတွေများရှိနေလို့ပါလားရှင်ဆက်ပြီးတော့အကောင့်ထဲပေါ်လို့မရသေးတာ
ကျွန်တော်ထင်တာကတော့ဟိုအမေရိကန်အများကြီးကိုယ်စားလှယ်နီကီဟီလီယာပြောတာ on ground မှာတိုးတက်မှုမရှိဘူးဆိုတာသူတိုက်နေပေတယ်မှာမူတည်ပါတယ်သူတိုက်နေပေတယ်ကကျွန်တော်ထင်တာကတော့ဟိုဘက်ရောက်နေတဲ့လူ6000ကျော်9000လောက်ကဒီဘက်ကိုမရွေသေးတာကိုသူတိုင်းတာလို့ကျွန်တော်ထင်ပါတယ်ဒါအဲ့အိတ်ပေတဲ့တိုင်းတာတော့မားပါမယ် reputation ကဘင်္ဂလားဒေ့ရဲ့ကမစသေးပါတဲ့ဒီဘက်မှာကျွန်တော်တို့တိုက်မှုဆိုတဲ့ဟာခုနဟိုလက်ခံရေးစခန်းတွေဆောက်တာတွေနောက်ပြီးတော့ဒီတွင်းမှာရှိနေတဲ့ဟိုဟာပေါ့ဒုက္ခတွေစခန်းတွေကိုပိတ်သိမ်းတာတွေပါလေအဲ့ဒါမျိုးဆိုကျွန်တော်တို့ပြီးရက်နေ့ကဆို3ခုလောက်ပိတ်သိမ်းခဲ့ပြီပြီးတော့နောက်ထပ်2ခုတော့လည်းပိတ်သိမ်းမှုကြိုးစားနေတယ်ပိတ်သိမ်းမှုဆိုတာလေပြောကြတာတော်တော်ပါစကပြဿနာဟိုလက်ညှိုးထိုးပြတာလွယ်တယ်ပေါ့နော် solution တော့သူကမပေးဘူးနော်ပြဿနာဘယ်လိုဖြေရှင်းရမလဲဆိုတာတော်တော်လေးလေးဟိုပါတင်နေမှုနဲ့နည်းဟိုရခိုင်ကွန်မြူနတီနေလဲသဘောကျရတယ်ကဲမနေရလို့သဘောအဲ့လိုနေရတိုင်းမင်းကြီးတိုင်းမလို့လောက်ရတာပါအဲ့တော့ကျွန်တော်တို့ကအဲ့လိုမျိုးကဲမျိုးအေးပိတ်သိမ်းတာမျိုးတွေလည်းလောက်တာတွေလည်းရှိတယ်ဒါလည်းတိုးတက်မှုပေါ့နော်တချို့ဒါအများကြီးတော့လုတ်ဆရာကြာမှာသေးတယ်ကျွန်တော်ပြောတာအကောင့်ထဲပေါ်ပြီးလို့ပြောတော့ copy ပြီးပြီးတချို့ copy ပြီးစေအဲ့တော့ပြောတော့အမကျွန်တော်တို့နိုင်ငံကြီးဝန်ကြီးဌာနဆိုဗာတာဝန်ကြားလဲဆိုတော့ဘင်္ဂလားဒေ့ရှ်နဲ့ထိတွေ့အမှုတွေစပီလို့ဖို့အာဆီယံတွေကိုဟိုဒီဟာနဲ့ပဲဖြစ်ဖို့တိုးတက်အောင်အစဉ်ပြတ်ပြောဖို့ဒါမျိုးတွေကျွန်တော်တို့လုပ်နေပါတယ်ဘင်္ဂလားဒေ့ရှ်ကိုဆိုကျွန်တော်တို့ဆိုရင်ဟို special wine လွတ်တာတွေအချိန်ချင်းပါပဲအဲ့လိုမျိုးတွေလုပ်လာတယ်အဲ့တော့ဝန်ကြီးဌာနတွေကိုကျွန်တော်တို့ကဒီ coffee and recommendation တွေတာဝန်ခွဲပေးထားတယ်အဲ့ထဲကနေပြီးတော့ဟိုတိုးတက်မှုလည်းလေးစားတဲ့အချိန် publish လုပ်နေပါတယ်သူအဲ့ဒီ report တွေဖတ်လို့ရှိရင်တိုးတက်မှုတွေတွေ့ပါလိမ့်မယ်။နောက်လမ်းမဆက်တွေရေးတွေရောပါကောင်းအောင်လို့သူတိုင်းတာတဲ့ပေတံကတော့ကျွန်တော်ထင်တာကတော့ဒီလူတွေဟိုကမရွေသေးတာပဲပြောတယ်လို့ကျွန်တော်ထင်ပါတယ်။အဲ့တော့ကုလသမဂ္ဂလည်းလက်မထိုးရမယ်။အဲ့ဒါလည်းလုပ်နေပြီ။အဲ့တော့တိုးတက်မှုကဟိုပေါ့ refugee စီဒီဘက်ရွေရတဲ့တိုင်းတာတဲ့ဆိုရင်တော့ဒါသူတို့မတိုးတက်သူတို့ဒါပေမဲ့လည်းအခုလောလောဆယ်ကျွန်တော်တို့ဘက်ကຢာနဲ့ချီပြီးတော့ဟိုပြန်လာသူမိမိသဘောတော့ပြန်လာတယ်ရှိပါတယ်။အခုမှအပြင်ဟိုတလောက်162ယောက်တက်တုပ်ဆိုတော့သူခိုးပြန်လာတော့ပါနော်။ဟိုဘက်ကဘင်္ဂလားဒေ့ရှ်ဘက်ကကံကပေးမပြန်ဘူးသူကခိုးပြီးပြန်လာတဲ့လူတွေကျွန်တော်တို့ဒီဘက်မှာအဲ့လူတွေကိုကပ်ပြားလိုက်စစ်စစ်ပြီးတော့ကပ်ပြားထူသူနေရာနဲ့သူပြန်ချထားပြီးတော့တစ်ခါတည်းလေတတိပြက်ပြီးရောက်လာတဲ့အဲ့လူတွေလည်းသူနေရာသူပြန်လဲနေရာချထားပြီးဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဘက်ကတဖြည်းဖြည်းနဲ့တော့ပြန်လာရတော့ရှိပါတယ်ဒါပေမဲ့ repatriation program အရကတော့ဘင်္ဂလားဒေ့ရှ်ကမလွတ်သေးတဲ့အတွက်ကျွန်တော်တို့ဘက်ကမစနိုင်သေးတာမတိုးတက်သေးတာဖြစ်ပါတယ်ကျွန်တော်တို့အတိုင်းမင်းကဟိုနေ့ကလူညိုရေးတော်စပွဲလာတော့မှပြောသလိုပဲပေါ့နော်ကျွန်တော်တို့အနေနဲ့ဘင်္ဂလားဒေ့ရှ်ဝင်ပြီးတော့သူတို့ဆွဲထုတ်လာလို့မရပါဘူးကျွန်တော်တို့ရှိရောက်လာမှာပဲကျွန်တော်တို့လက်ခံလို့ရမှာပါလေအဲ့လိုအဲ့လိုကျွန်တော်ထပ်ပြောချင်ပါတယ
်ညောင်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ဖို့ရောက်နေတဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဦးကျော်တင်ကိုဒေါက်ခင်ဆိုးဝင်းကတွေ့ဆုံမေးမြန်းထားတာဖြစ်ပါတယ်ခင်ဗျာဒီအမေရိကန်အတန်းကနေတင်းလာနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။မကြာခင်တင်ဆက်ပေးမယ့်ဒုတိယပိုင်းအစီအစဉ်တွေမှာတော့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ပြပေးသွားဖို့ရှိပါတယ်ခင
်ဗျာ။ VOA မြန်မာပိုင်းရဲ့အတန်းလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီစီစဉ်ကိုမနေ့7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို71 69နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
တော်ရှင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့တင်းလာနေမနေ့ဖက်ထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာ။လိုင်းနိုမီတာ24 40 51တို့အပြင်လိုင်းနိုမီတာ50လိုင်းလမီတာ190တို့ကပါဆက်လက်ထုတ်လွှင့်ပေးနေပါဖြစ်ပါတယ်။အခုဒုတိယပိုင်းမှာတင်ဆက်ပေးမယ့်အစီအစဉ်တွေထဲမှာတော့မြန်မာပြည်ကပေးစာကဏ္ဍဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်နဲ့ထူးခြားစံပြသတင်းများစတဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ကြရဖို့ရှိပါတယ်။အခုပထမဆုံးတော့မြန်မာပြည်ကပေးစာကဏ္ဍကိုတင်ပြပေးပါမယ်။မယေတနာကျော်ကအစီအစဉ်တင်ဆက်ပေးထားပါတယ်ခင
်ဗျ။မင်္ဂလာပါရှင်။ VOE ကိုရေးလာတဲ့တော်ရရှင်တွေရဲ့ပေးစာတွေ၊ email တွေပြီးတော့ VOE မြန်မာဝိုင်း Facebook စာမျက်နှာပေါ်မှာလာပြီးတော့ရေးကြတဲ့တော်ရရှင်တွေရဲ့မှတ်ချက်တွေကိုမြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်။နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတစ်ပုတ်နဲ့လည်းဖြောပြပေးမယ်အပြင်တော်ရရှင်နေချင်းချင်းပေးပို့လာတဲ့မြစ်တာဒေးလက်ဆောင်ကိုလည်းနားဆင်ကြရမှာဖြစ်ပါရဲ့ရှင်။အခုတော့ VOA အစီအစဉ်တွေကိုနားဆင်ပြမှတ်ချက်တို့လေးတွေရေးလာတဲ့တော်ရရှင်နေရဲ့စာတွေကိုအရင်ဦးဆုံးပြန်ကြားပေးကြပါရစေနော်။ကျမတို့ VOA ကထုတ်လွှင့်ပေးနေတဲ့ Radio နဲ့ရုပ်မြင်သံကြားသတင်းတွေကိုသတင်းလောအဖြစ်နဲ့ email ကနေနေ့စဉ်ပေးပို့နေတာပါ။ဒီလိုမျိုး email မှာယူပြီး VOA ကိုအားပေးကြတဲ့တော်ရရှင်နေတွေမှာတော့ဦးခုတ်တို့ပေါင်းဆိုတဲ့တော်ရရှင်က
တခြားတဲ့နေတဲ့ VOA ကိုအဖက်အများဆုံးဖြစ်ပါတယ်။နောက်မှလည်းပို့ပါမေတ္တာရက်ခံပါတယ်
။ဟုတ်ကဲ့ပါရှင်။ VOA ကထုတ်လွှင့်မှုတွေကိုလိုချင်တယ်လို့တစ်ခါလာပြီးတော့ Subscribe တောင်းယူထားတယ်ဆိုရင်တော့ကျွန်တော်တို့ VOA ကအစီအမဲပို့ပေးပါတယ်နော်။နောက်ထပ်သောရရှင်ဦးလေးကြီးဆိုတဲ့သောရရှင်ကတော့ Messenger မှာစာထုတ်လို့လေးရေးလာတာပါ။သတင်းနာဆင်ခြင်းလို့ဘလို့နားထောင်ရမလဲပြောပါဦးနဲ့ဟုတ်ကဲ့ပါ။အလွယ်ဆုံးနေ့ကတော့ review ကနေနားထောင်ဖို့ပဲဖြစ်ပါလိမ့်ရှင်။ review ကနေထုတ်လွှင့်ပေးနေတာကတော့နှစ်ပေါင်းများစွာကြာလာပြီမလို့လူတိုင်းကမင်းသိနိုင်ပါရဲ့နော်။အခုနောက်ပိုင်းမှာဆိုရင်လေကျမတို့ရုပ်မြင်သံကြားအစီအစဉ်လေးကိုရုပ်မြင်သံကြားကနေပြောတိုက်ရိုက်ဖန်ယူကြည့်ရှုနိုင်ပါရဲ့။ကျမတို့ရုပ်မြင်သံကြားကနေထုတ်လွှင့်ပေးတဲ့နေရာမှာလေတိုက်ရိုက်ထုတ်လွှင့်မှုရောနောက်ပြီးတော့အချိန်ချင်းပြန်ပြီးထုတ်လွှင့်ပေးနေတာရောအားရအလုံးတွားပြီးကြည့်ရှုနိုင်ပါရဲ့။ဒါမှမဟုတ်ရင်လေ DVV ရုပ်မြင်သံကြားလိုင်းရနေပြီးထပ်ဆင့်ထုတ်လွှင့်ပေးတာလည်းရှိပါတယ်။အဲ့မှာလည်းကြည့်လို့ရပါရဲ့နော်။အဲ့လိုမျိုးရေဒီယိုကနေလဲဖန်သားမထောင်ချင်ဘူးနောက်ပြီးရုပ်မြင်သံကြားကလည်းကြည့်ဖို့ခက်ခဲတယ်ဆိုရင်တော့မြန်မာနိုင်ငံမှာအသုံးများတဲ့ Facebook ကနေပြီးတော့လဲကျမတို့ထုတ်လွှင့်ချိန်နဲ့တပြိုင်နက်တည်းရောနောက်ပြီးထုတ်လွှင့်ပြီးချိန်မှပြန်ပြီးတော့ကြည့်ရှုတာနားဆင်တာမျိုးရောလုပ်လို့ရပါတယ် Facebook ကတစ်ဆင့်ဆိုရင်တော့ဒီတယ်လီဖုန်းကိုအသုံးပြု Internet ကိုအသုံးပြုရတာမလို့ဝေကုန်ကြေးကြပုံများပါတယ်ဒါပေမဲ့အဆင်ပြေတဲ့အပိုင်းမှာကြတော့လဲကိုရောက်တဲ့အရင်မှာရောက်တဲ့နေရာမှာဒီသတင်းလေးတွေကိုသိချင်သိချင်သလိုအချိန်မရွေးပြန်ပြီးတော့သွားကြည့်ရှုလို့ရတယ်နားဆင်လို့ရတယ်မလို့အဲ့ Facebook ကတော့တော်တော်လေးကိုလူအသုံးများတာတွေ့ရပါတယ်နော်VOA ကထုတ်လွှင့်ပေးတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးတော့ရေးလာတဲ့နောက်ထပ်သောရရှင်တစ်ယောက်ကတော့ကျမတို့တလောတော့ကပဲထုတ်လွှင့်ပေးသွားတယ်။ဒဝဲရင်နဲ့စီမံကိန်းအထူးစည်းဝါးရေးဆောင်နဲ့ပတ်သက်တဲ့အထူးအစီအစဉ်အပိုင်း၃ပိုင်းကိုနားဆင်ကြည့်ရှုပြီးတော့ရေးလာကြတဲ့သောရရှင်တွေပဲဖြစ်ပါတယ်။ဘာကြောင့်ရတင်ပြခဲ့လဲဆိုတာနည်းနည်းလေးပြန်ကောက်ရမယ်ဆိုတော့နှစ်တော်ကြာရက်ဆိုင်ထားခဲ့တဲ့ဒဝဲရင်နဲ့စီမံကိန်းနဲ့စည်းဝါးရေးဆောင်မကြခင်မှာပြန်ပြီးတော့စတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းဘာလို့အချက်တွေတွေးရလဲ။နောက်ပြီးတော့ဒီစီမံကိန်းကြောင့်တကယ်တမ်းအကောင့်ထဲပေါ်တဲ့အခါမှာရည်မှန်းထားလို့မှဖြစ်ပါမလား။တဝဲရင်နဲ့စီမံကိန်းကဘယ်လိုရိုက်ခတ်မှုတွေရှိမှလဲ။တဝဲရင်နဲ့စီမံကိန်းရဲ့ပွင့်လင်းမြင်သာမှုနောက်တော့ပတ်ဝန်းကျင်ကိုရောဘယ်လိုရိုက်ခတ်မှုတွေရှိမှလဲဆိုတာတွေကိုတင်ပြသွားတာပါ။သရရှင်တယောက်ကတော့ဒီစီးပွားရေးစီမံကိန်းကြီးပြန်စတော့မယ်ဆိုလို့အထူးဝမ်းသာပါတယ်လို့ရေးလာပါတယ်။ကိုဇော်ဝင်းဖြစ်ပါတယ်။သူကမြန်အောင်လို့လေနိုင်ငံသူနိုင်ငံသားတိုင်းရဲ့အလုပ်ကံအခွင့်အရေးပုံများလေးဖြစ်မှာပေါ့တဲ့။လင်းလင်းဆိုတဲ့သရရှင်ကလည်း
မြန်မြန်အကောင့်တွေပေါ်ပြီးအောင်မြင်ပါစေခင်ဗျာတိုင်းတစ်ပါးမှာအလုပ်လုပ်ရတာအစအစအရာရာအဆင်မပြေမှုတွေကပိုများပါတယ်ကိုတိုင်းပြည်မှာအလုပ်လုပ်ချင်ပါတယ်အလုပ်ကင်မြန်ပေါ်များပါစေလို့ဆုတောင်းမိပါတယ်ခင်ဗျာ
သူကလည်းအလုပ်ကင်အခွင့်အရေးတွေပဲပြောလာတာပါနော်ဂျော့စမစ်ဆိုတဲ့တော်ရရှင်ကတော့ဒီလိုမျိုးအကြောင်းအရာတစ်ခုကိုစစ်စစ်ငန်းငန်းစုံစမ်းပြီးတင်ပြပေးတဲ့အတွက်ကြောင့်အထူးကျေးဇူးတင်ပါတယ်လို့ဆိုလာပါတယ
်သတင်းဆိုတော့အဲ့လိုသတင်းမျိုးမှကြိုက်တာပြည့်ပြည့်စုံစုံပေါ့တချို့သတင်းတွေကြတော့သတင်းကောင်းစီးကအပြည့်ဖတ်လိုက်ရတာကတဝက်တပြက်ပဲ
ကိုဇော်ဝင်းလိုင်းစီစဉ်တင်ဆက်ပေးသွားတဲ့တဝဲရင်းနဲ့စီမံကိန်းနဲ့အထူးစည်းဝါးရေးဆောင်အထူးစီစဉ်အပိုင်း၃ပိုင်းကိုကြည့်ရှုပြီးတော့တော်ရရှင်တွေတုံ့ပြန်စာတွေရေးလာကြတာဖြစ်ပါတယ်ရှင်နောက်ထပ် VOA အစီအစဉ်တစ်ခုကိုနားဆင်ပြီးကျေးဇူးတင်ပါတယ်ဒီအစီအစဉ်ကအထူးကိုအကျိုးများပါတယ်ဆိုပြီးရေးလာတဲ့တော်ရရှင်ကတော့တခုံမျိုးတကတော်ရရှင်ဦးလာထွန်းဖြစ်ပါတယ်သူကအပတ်စဉ်ထုတ်လွှင့်ပေးတဲ့ American EDM အသုံးအနှုန်းများအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးလာတာဖြစ်ပါတယ်။ဒီတော့ရရှင်ဦးလှထွန်းက WALK Walk ဆိုတဲ့အင်္ဂလိပ်စကားလုံး EDM အသုံးအနှုန်းကိုနားဆင်ပြီးတော့အဲ့ဒီသင်ခန်းစာနဲ့ပတ်သက်ပြီးတော့ပြန်ပြီးရေးလာပါတယ်
။ EDM စကားလုံးတွေနားထောင်ရတာခါတိုင်းတဲ့ပိုရှင်းရှင်းလင်းလင်းသဘောပေါက်တယ်လို့ခံစားလိုက်ရပါတယ်ဗျ။ ကတိကောက်ဖြစ်မဲ့စကားမျိုးဥမာအပြောတစ်မျိုးအလုပ်တစ်မျိုးအပြောကတော့ချောပါရဲ့စတာမျိုးအားနာရစေတဲ့စကားရင်းနဲ့ဆိုတော့ပြောရရေးရတာလက်တော့နေတာပေါ့ဗျာသမနာတင်မင်ကုန်းအချက်လက်တွေနဲ့အီရန်သဘောအတွားတွေကိုပုံနားလည်သွားပါတယ်တလောက Alas Straw နားထောင်ရပြီး Academy ကိတပညာရှင်တင်ဝင်လိုက်စင်မြင့်မှာခန်းစားချက်တွေပောက်ခွဲထွက်တဲ့ဖြစ်နေကြုံရတာကိုသတိရပြီးဒီအီရန်ရဲ့သဘောတဘာဝကဒီလိုပါလားဆိုပြီးကျဉ်းနှက်မိပါသေးတယ်အင်ပြန်လှတဲ့စာလုံးလေးတွေပါလားလို့ခန်းစားသဘောပေါက်ရတာပေါ့လေကျေးဇူးတင်ပါတယ်အသက်ကြီးမှလက်ပေးတင်နေရသလိုလည်းဖြစ်နေတာပါဘာပဲဖြစ်ဖြစ်စိတ်ဝင်စားပြီးစူးစိုက်နားထောင်လေ့လာရင်စာတတ်ရုံမကကျဉ်းနှက်နှစ်သက်မှုကိုလည်းခန်းစားရနိုင်တာလည်းတွေ့လိုက်ရတာပါဒီလိုစိတ်ချနေမှုမျိုးဟာရှားပါလာနေပါပြီ။ဒါကြောင့်လဲပူသဘောကျဝမ်းသာပြောရတာမျိုးပါခင်ဗျာ။ကျေးဇူးတင်ပါတယ်
။ဒါက VOA တော်ရရှင်ဒီကုမျိုးတကဦးလှထွန်း VOA ကအပတ်စဉ်ထုတ်လွှင့်ပို့ချပေးနေတဲ့ EDM American EDM အင်္ဂလိပ်စာတင်ကမ်းစာအစီအစဉ်ကိုနားဆင်ပြီးတော့စာရေးပြီးတော့ကျေးဇူးတင်ကြောင်းပြောလာခဲ့တာပါ။ကျမတို့ VOA ကအပတ်စဉ်ထုတ်လွှင့်ပေးတဲ့ EDM တင်ကမ်းစာအစီအစဉ်ကို Radio ကရောရုပ်မြင်သံကြားကပါနှစ်မျိုးစလုံးထုတ်လွှင့်ပေးနေပါရဲ့။အဲ့ဒီအစီအစဉ်တွေကိုပြန်ကြည့်ပြန်နားထောင်ခြင်းနဲ့ဆိုတော့ကျမတို့ VOA website တင်တာမကဘဲနဲ့ Facebook အစာမျက်နှာပေါ်မှာလည်းနားဆင်ကြည့်ရှုနိုင်ပါရဲ့နော်။အခုဆက်ပြီးတော့တော်ရရှင်ရဲ့ရင်ဖွင့်စာတွေကိုဖော်ပြပေးကြပါမယ်။တော်ရရှင်လာမင်းနေအောင်ဆိုတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာတိုင်ကြားမှုတွေနဲ့ပတ်သက်ပြီးတော့ဖြည့်ရှင်းမှုတွေအမတန်မှကြံ့ကြာနေပါတယ်။ဆိုပြီးတော့သူရေးလာတဲ့စာလေးတစ်စောင်ကိုအခုဖော်ပြပေးကြပါမယ်။ဒီတော်ရရှင်လာမင်းနေအောင်ကသူ့ရဲ့တိုင်စာကိုအခုချိန်ထိစစ်ဆေးမေးမြန်းတာမျိုးမရှိသေးပါဘူး။ဒါကြောင့်မလို့ VOA ကတဆင်ဒီသက်ဆိုင်ရာအနေနဲ့တိရှိပြောမြင်မြင်လေးခြံရွယ်ဖို့အတွက်သူဝေးများခြင်းပါတယ်ဆိုပြီးစာရေးလာပါတယ
်အာဂရိလိုက်စားမှုနဲ့မလကုံကတိုင်စာကိုရပ်ပေါင်း60အတွင်းမှာမန္တလေးတိုင်းစိုးရွားကိုပြန်လည်စီစစ်တင်ပြရင်အာဂရိတိုက်ဖြတ်ရေးကော်မရှင်ကညွှန်ကြားထားပေမဲ့အခုရက်60ရှိတဲ့အထိတိုင်ကြားသူကိုခေါ်စစ်တာမရှိသေးပါဘူးဒါကြောင့်မို့၈လပိုင်း15ရက်နေ့ကထပ်ပြီးအာဂရိထံတိုင်စာပို့ပြီးပါပြီအခုထိအကြောင်းပြန်ခေါ်ယူစစ်ဆေးခြင်းမရှိပါဘူးတမရထံထိုက်ပြီးတိုင်ကြားစရာလိုသေးလားညွှန်ကြားပေးပါ
โอเคဒီတော်ရရှင်ရဲ့စာကိုဖော်ပြပေးလိုက်ပါရနော်တော်ရရှင်ကတက်ဆိုင်ရာကိုဒီစာလိုက်ကနေပြောမှတ်ပုံနေနဲ့ထည့်ထားတယ်ရက်ဆွဲနဲ့ပြည်စာကိုပါဓာတ်ပုံရိုက်ပြီးပို့ပေးလိုက်ပါတယ်သူရဲ့ပြောတဲ့ရက်ဆွဲတွေအမှန်မှန်ကိုသိစေချင်လို့ဖြစ်ပါလိမ့်မယ်နော်အခုနောက်ဆုံးဓာတ်ဥသားလေးဆိုတဲ့တော်ရရှင်ရဲ့ရင်ဖွင့်စာကိုလည်းဖော်ပြပေးချင်ပါတယ်သူကဗီဒီယိုဖွင့်သားတွေအားလုံးကျမ်းမာကြပါစေလို့ဆုတောင်းလိုက်ပါတယ်ဆိုပြီးတော့အခက်ခဲတွေကြာကဗီဒီယိုတွေဆုတောင်းပေးလာပါတယ်ဒီဓာတ်ဥသားလေးဆိုတဲ့တော်ရရှင်ထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့သူရဲ့အခက်ခဲကိုမြန်မာနိုင်ငံကလူငယ်တွေသိရှိပြီးတော့အချင်းနှမနေကိုသဘောပေါက်စေဖို့အတွက်သူရင်ဖွင့်အကြောင်းကြားခြင်းဖြစ်ပါတယ်ဆိုပြီးတော့အခုလိုသူထိုင်းနိုင်ငံမှာကြုံတွေ့နေရတဲ့အခက်အခဲတွေကိုရေးလာပါတယ
်ကျွန်တော် VOA ကိုနားထောင်ခဲ့တာ14နှစ်သားရရပါအခုအသက်က32နှစ်ရှိပါပြီအခုညီတောင်းကျင်လို့ပါကိုယ်နိုင်ငံမှာအလုပ်ကိုင်မရှိတာကိုအခွင့်ကောင်းယူပြီးထိုင်းမှာမတရားစီခိုင်းခံရပါတယ်လက်သီးလက်မောင်းတန်းပြီးတော့ဆဲဆိုချိန်ပေါင်းပြီးခိုင်းနေတာကိုခံရပါတယ်ကျွန်တော်တို့စင်းရဲလို့လူခွင့်မရှိတော့ဘူးလားဗျာဘယ်ကိုအကူအညီတောင်းမှမသိလို့ VOA ကိုရင်ဖွင့်လိုက်တာပါထိုင်းတောင်ပိုင်းဟဲ့ရိုင်မြို့ချိုတီဝက်ငါးတက်တာဘူးဆက်ရုံမှာပါမြန်မာပြည်မှာစားရုပ်ချို့တုံးကပုတ်ပြတ်မဟုတ်ပါဘူးဒီရောက်တော့ပုတ်ပြတ်ကီလိုနဲ့တောင်းပါတယ်ထားပါတော့ဒါကိုကျွန်တော်မပြောတော့ပါဘူးကျွန်တော်တို့အားလုံးသိကျင်တာကကီလိုပါဘလို့ကီလိုနဲ့ချိန်မှန်းဘသူကမှအတိမပေးပါဘူးမနဲ့မိုးလင်းနေအလုပ်ဝင်တာနဲ့ငရဲပြည်မှာလိုပါပဲဗျာသူတို့စိတ်ကောင်းတဲ့နေ့18ဘန်းလောက်ချစ်6ကီလိုလောက်ရပါတယ်စိတ်မကောင်းတဲ့နေ့25ဘန်းလောက်ချစ်4ကီလိုမကျော်ပါဘူးဘလို့ကီလိုနဲ့ချိန်တာလဲအတိမပေးပါဘူးမချိန်တဲ့လို့သွားတိုင်ရင်လည်းအလကားပါပဲမြန်မာစကားပြန်ကပူဆိုးပါတယ်အားလုံးကိုကြောက်လန့်ပြီးတော့လုံနေကြရပါတယ်ကျွန်တော်ရဲ့စာလေးကိုမဖယ်လိုက်ပါနဲ့မြန်မာပြည်ကလူငယ်တွေပါတိအောင်ဖတ်ပေးစီခြင်းပါတယ် VOA အဖွဲ့သားတွေအားလုံးကျမ်းမာကြပါစေဗျာ
ဟုတ်ကဲ့ပါထိုင်းနိုင်ငံကိုရောက်တဲ့ဒီတရားမဝင်တရားဝင်မြန်မာရွှေပြောင်းလူသားတွေအနေနဲ့အခုလိုမျိုးအခက်အခဲတွေကြုံရတဲ့အစားတွေမကြာခဏအားရှိတတ်ပါတယ်နော်ဒီအခုဒါယူသားလေးဆိုတဲ့တော်ရရှင်နဲ့ထိုင်းနိုင်ငံဘက်အချမ်းမှာမြန်မာအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေနဲ့ဆက်သွယ်ပြီးတော့ဒီကိစ္စပေါ်မှာဆက်ပြီးတော့တိုင်ကြားမှုတွေရှိမရှိကျွန်မကတော့မသိလို့တိတိပပတော့ပြောလို့မရပါဘူးဒါပေမဲ့အဲ့လိုမျိုးအလုပ်သမားတွေကိုအကူအညီပေးနေတဲ့အဖွဲ့တွေမဲဆောက်မျိုးမှာရှိပါတယ်ဒါကြောင့်မလို့သူတို့ကိုဆက်သွယ်ကြည့်ပါလို့အကြံပြုချင်ပါတယ်နော်တော်ရရှင်ရဲ့ပေးစာတွေကိုဒီမှရင်ရက်ချင်ပါတယ်ဒေးတောင်းလာတဲ့တော်ရရှင်တယောက်တောင်းဆိုထားတဲ့တခြင်းလေးနဲ့ထုတ်လွှင့်ပေးဦးမှာဖြစ်ပါတယ်တခြင်းကောင်းလေးတပုံးမလို့စောင့်မျှော်ပြီးနားဆင်ပါနော်ကျွန်တော်တို့ view ညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ radio season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ view ကနေပြီးတော့မြေတားဒေးလက်ဆောင်ကဏ္ဍမှာဒီတခြင်းလေးတွေလက်ဆောင်ပါခြင်းနဲ့နောက်ပြောကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်လို့ပြီးတော့ စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bami@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်ပြည့်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုးစွနေပါလိမ့်ရှင်။တော်ဒေတာလာတဲ့တော်ရရှင်တောင်းဆိုထားတဲ့သတင်းလေးတကယ်တမ်းကျတော့ကျွန်မကဒီတစ်ပတ်မှာတခြားသတင်းလေးထုတ်လွှင့်ပေးဖို့ရွေးချယ်ထားပြီးသားဖြစ်နေပြီမြင်ဒီတော်ရရှင်ရဲ့စာကကျွန်မဒီအစီအစဉ်အတွက်အတန်မသွင်းခင်လေးမှာတယ်ချိန်မီရောက်လာခဲ့လို့ကျွန်မသူ့ရဲ့စာလေးကိုပဲကြားဖြတ်ပြီးတော့ဖတ်ပေးလိုက်ပါတယ်ဘာလို့လဲဆိုတော့သူကလည်းမွေးနေ့အတွက်တောင်းဆိုထားရဲဆိုတော့မွေးနေ့ကလည်းတော်တော်လေးနောက်ကျပြီးတော့ကြော်သွားမှာဆိုလိုပါမကြာခဏအဲ့လိုမျိုးစာတွေကအတန်သွင်းပြီးတဲ့အချိန်မှာကက်ရောက်လာခင်မွေးနေ့ကကြော်သွားတယ်လို့ပါနော်စက်တင်ဘာလ18ရက်နေ့မှာကြာရောက်တဲ့52နှစ်မြောက်မွေးနေ့ရှင်အန်ကယ်ဦးအောင်စာနဲ့ရဲဘော်ရဲဘက်ဆွေမျိုးမိသင်္ဃာတွေ VOA အဖွဲ့ဝင်တွေအားလုံးတွေကျမတို့ကဝိုင်းဖွဲ့နားဆင်ဖို့အတွက်မေတ္တာတည်းလက်ဆောင်တခြင်းလေးတစ်ပုဒ်ပါခြင်းပါတယ်ဆိုပြီးတော့ခိတမော်လမြိုင်ကိုရောက်နေတဲ့မေသူစာနဲ့တငယ်ချင်းတွေအဖွဲ့ကမေတ္တာတည်းလက်ဆောင်ပါလာပါတယ်ရှင်ဆိုင်းထီဆိုင်ရဲ့မင်းခယောက်ျားဆိုတဲ့တခြင်းလေးကျေးဇူးပြုပြီးတော့ထုတ်လွှင့်ပေးစီခြင်းပါတယ်တဲ့ VOA ကိုထာဝရအားပေးနေပါမယ်လို့ပြောလာပါတယ်ဟုတ်ကဲ့ပါမမေသူစာနဲ့တငယ်ချင်းများ VOA ကိုထာဝစဉ်အားပေးမယ်ဆိုလို့အထူးကျေးဇူးတင်ပါတယ်နော်ဒီတော့ဒီတော်ရရှင်တောင်းဆိုထားတဲ့ဆိုင်းထီဆိုင်ရဲ့မင်းခယောက်ျားဆိုတဲ့တခြင်းလေးကိုဒီတစ်ပတ်ထုတ်လွှင့်ပေးဖို့ရွေးချယ်လိုက်ပါတယ်ရှင်သူတို့မွေးနေ့အတွက်ဒီတခြင်းလက်ဆောင်ပုံပါလာတဲ့အသက်52နှစ်ပြည့်သွားတဲ့အန်ကယ်ဦးအောင်စာတယောက်ဒီမွေးနေ့ကစပြီးတော့စိတ်ချမ်းသာကိုကျမ်းမာရှိပါစေလို့ VOA အဖွဲ့သားတွေကဆုတောင်းပေးချင်ပါတယ်ရှင်ဆိုင်းကြီးဆိုင်တီဆိုတဲ့မင်းခယောက်ျားဆိုတဲ့တခြင်းလေးသောရရှင်ရဲ့အလုံးနှစ်ချိုက်ခံစားနိုင်ပါပြီနော
်ဆွေဘောစည်းသားမကြရတဲ့အဝေးမှာတာဝန်လွယ်ကစစ်ကြောင်းဖြတ်နေရဒီတော့မပြတ်နိုင်တဲ့မင်းခယောက်ျားကိုရဲပါကိုရဲပါမြောမှမီလွန်ရပါနေရောင်မမျက်နဲ့ရိတ်ကြည့်တော့တော့ညာတော့ရမမပြောတဲ့မင်းခါရောက်ကြကိုရဲပါကိုရဲပါမြင်းကလေးနဲ့ညာလေးမြင်းခါငါအဖော်အပေါင်းများနဲ့ဆက်ကစားတယ်အခိုင်မာဘောရွှေမင်းသမီးလေးရောင်လို့သောသူတို့တည်းရမလားတခါတလေတော့လဲဝမ်းတော့အနေမိသားမမြင်နာချာလို့မိများသွားပြီလား
စာရင်းစီဆုထားတဲ့မင်းခယောက်ျားဆိုတဲ့တခြင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပြပလာတဲ့ VOA မြန်မာပိုင်းသောရရှင်ရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်လေးမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်။ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေလည်းဓာတ်ရိုက်နားဆင်နိုင်ပါတယ်။တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကိုရေဒီယိုကနေဓာတ်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့ VOA ရဲ့အင်တာနက်စာမျက်နှာမှာပြန်ပြီးတော့နားဆင်နိုင်ပါတယ်နော်။ကျွန်မတို့ရဲ့ website လိပ်စာကတော့ bami.voanews.com ဖြစ်ပါတယ်။ VOA ကိုလည်းစာရေးကြပါအောင်ရှင်။တော်တော်ရှင်နေအားလုံးရှင်လန်းချမ်းမြေ့ကြပါစေ
။ကြလေမြင်ခါငါအဖော်အပေါင်းများနဲ့ဆက်ကစားတယ်အခိုင်မာဘောရွှေမင်းသမီးလေးရောင်လို့တော်မှာအဝေးရောက်တယောက်တော်သူတို့တည်းရမလားတစ်ခါကလေးတော်လဲဝမ်းတော့အနေမိသားမမြင်နာချာလို့မိများတော်ပြီလားမမပြောတဲ့မင်းခါရောက်ကြကိုရဲပါကိုရဲပါမြင်းကလေးနဲ့ညာလေးမြင်းခါငါအဖော်အပေါင်းများနဲ့ဆက်ကစားတယ်အခိုင်မာ
မေသ ဖနာကျော်စီစဉ်တိဖြစ်တဲ့မြန်မာပြည်ကပေးစာကဏ္ဍအစီအစဉ်ကိုနှာစင်ကြရတာပါခင်ဗျာ။တရရှင်တို့အနေနဲ့ view မြန်မာဘိုင်းကိုတချင်းတောင်းလို့ရဝေဖန်အကြံပေးလို့ရဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာ bamis@viewnews.com ကိုရေးသားပေးပို့နိုင်ရတယ်လို့ကျွန်တော်တို့ရဲ့ view မြန်မာဘိုင်း Facebook စာမျက်နှာကနေလည်းသဘောထားတွေကိုရေးသားပေးပို့နိုင်ကြပါတယ်ခင်ဗျာ။အခုဆက်ပြီးတော့ဦးစစ်သူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်အစီအစဉ်ကိုတင်ဆက်ပေးပါအောင်မယ်။မြန်မာအစိုးရရဲ့အဓိကဦးစားပေးလုပ်ငန်းကြီးတွေထဲမှာငင်းကြိုင်းလုပ်ငန်းပါဝင်ပေမဲ့မြန်မာငင်းကြိုင်းဆွေးနွေးမှုတွေကတော့ရှေ့မတိုးနောက်မဆုတ်အဆင့်နဲ့ပဲရလကောင်းနေလဲမမြင်ရသေးဘူးလို့နိုင်ငံရေးသုံးသပ်သူတွေကယူဆထားပါတယ်။မြန်မာငင်းကြိုင်းအတွက်ကြုံနေရတဲ့အကျပ်တဲတွေဟာဘာလဲဒါကိုဘလို့ကြော်လန်းနိုင်မလဲဆိုတာကိုဥစည်စည်အောင်မြင့်ဝေဖန်သုံးသပ်ထားပါတယ်။မတ်အင်ဂျင်နိုင်ကအတူတင်ဆက်ပေးထားပါတယ်ခင်ဗျာ
။ဒေါ်စန်းစုကြည်ခေါင်းဆောင်တဲ့ NLD အစိုးရဟာအခု2018ခုနှစ်ထဲမှာ27ရာစုပင်လုံညီလာခံတစ်ကြိမ်2019ထဲမှာနှစ်ကြိမ်စုစုပေါင်း3ကြိမ်ကျင်းပဖို့ရာထားပြီးအဲ့ဒီ3ကြိမ်ပြီးရင်ညီညာရေးလုပ်ငန်းစဉ်အတွက်အဖြေရလဒ်တစ်ခုထွက်လာဖို့မျှော်လင့်ထားပါတယ်။ဒီမျှော်လင့်ချက်ကိုဒေါ်စန်းစုကြည်ကရောတမတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပါပြောဆိုထားတာပါ။အခြားတစ်ဖက်မှာတော့မြောက်ပိုင်းကအင်အားကြီးလက်နက်ကိုင်တိုင်းသားအဖွဲ့9ဖွဲ့နဲ့KNPB KNI လက်နက်ကိုင်အဖွဲ့လိုမျိုးကလည်း NCA လက်မှတ်ထိုးတဲ့အခြေအနေကိုရောက်မလာသေးပါဘူး။ဒါရီမက NCA လက်မှတ်ထိုးပြီးအစိုးရနဲ့နိုင်ငံရေးဆွေးနွေးနေကြတဲ့ KU လက်နက်ကိုင်အဖွဲ့နဲ့အခြားအဖွဲ့တွေကလည်းဆွေးနွေးမှုတွေမှာ deadlock ပိတ်ဆို့မှုတွေဖြစ်နေပြီးရှေ့မတိုးနိုင်တော့လို့နှစ်ဖက်ခေါင်းဆောင်ရင်းတွေ့ကြဖို့ကြိုးစားနေကြတယ်ဖြစ်ပါတယ်။လက်ရှိမြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်မှာကြုံတွေ့နေရတဲ့ deadlock တွေကဘာတွေဖြစ်မလဲဆိုတာဆွေးနွေးကြည့်ကြရအောင်ပါ။
ငင်းကြိုင်းရေးပေါ်ဆောင်နေသူတွေပထမဦးဆုံးကြုံရတဲ့ညှိနှိုင်းမရဖြစ်ရတဲ့ကိစ္စကတော့ဝကချင်းအပါအဝင်မြောက်ပိုင်းကလက်နက်ကင်ခုနှစ်ဖွဲ့နဲ့တွေ့ဆုံဆွေးနွေးနိုင်ရပါလက်ရှိအဲ့ဒီခုနှစ်ဖွဲ့ဟာဝအဖွဲ့ကိုခေါင်းဆောင်တင်ပြီးပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီ FPNCC လို့ခေါ်တဲ့တပ်ပေါင်းစုတစ်ခုဖွဲ့ထားပါတယ်အဲ့ဒီအဖွဲ့တွေဘက်ကအစိုးရအနေနဲ့ငင်းကြိုင်းရေးကိစ္စဆွေးနွေးမယ်ဆိုရင်သူတို့တဖွဲ့ချင်းနဲ့မဆွေးနွေးဘူးFBNCC အနေနဲ့စူပေါင်းပြီးဆွေးနွေးကြတယ်လို့ဆိုထားပါတယ်။ဒါပေမဲ့တက်မတော်ဘက်ကတော့ဒါကိုလက်မခံပါဘူး။လက်ရှိအစိုးရနဲ့တက်မတော်ဟာ NCA လမ်းကြောင်းအတိုင်းသွားနေတယ်။တကယ်လို့ FBNCC ကိုတက်ပေါင်းစုအနေနဲ့လက်ခံဆွေးနွေးမယ်ဆိုရင် NCA မဟုတ်တဲ့အခြားလမ်းကြောင်းတစ်ခုဖြစ်သွားမယ်။ဒါကြောင့်တက်ပေါင်းစုနဲ့မဆွေးနွေးလိုဘူး။ဒါပေမဲ့ FBNCC အနေနဲ့ NCA လက်မှတ်ရေးထိုးရေးကိစ္စကိုဥတီဆွေးနွေးမယ်ဆိုရင်တော့ FBNCC ကိုလက်ခံဆွေးနွေးနိုင်တယ်ဆိုတဲ့တဘောထားပါပဲလက်ရှိအချိန်မှာငင်းကြဲရေးကော်မရှင်အဖွဲ့တွေဟာဝတ်တဖွဲ့ခေါင်းဆောင်တွေနဲ့ပုံမှန်တွေ့ဆုံမှုတွေလုပ်နေပြီးဝတ်တဖွဲ့ဘက်က MCA လက်မှတ်ထိုးပြီးရင် MCA စာချုပ်ပါအချက်တွေကိုပြင်လို့ရနိုင်မလားနောက်မကြိုက်တော့ဘူးဆိုရင် MCA စာချုပ်ထဲကနေပြန်နှုတ်ထွက်လို့ရသလားအဲ့ဒီနှစ်ချက်အစဉ်ပြေရင် MCA လက်မှတ်ထိုးနိုင်တဲ့သဘောထားရှိနေပြီးတက်မတော်ဘက်ကအဲ့ဒါကိုဘယ်လိုတုံ့ပြန်မလဲဆိုတာကတော့မသိရသေးပါဘူးတပြိုင်နက်တည်းမှာပဲငင်းကြဲရေးကော်မရှင်တာဝန်ရှိသူတွေဟာမိုင်းလာအဖွဲ့ KIA အဖွဲ့တွေနဲ့လည်းတဖွဲ့ချင်းစီတွေ့ဆုံဖို့ကြိုးစားနေတယ်လို့ဆိုပါတယ်ဒီကြားထဲမှာအရင်ကအဆက်ဆံမလုပ်ခဲ့တဲ့ကိုကန့်တပ်ဖွဲ့ရခိုင်အေအေနဲ့တအောင်းပလောင်တပ်ဖွဲ့တွေနဲ့လည်းပြန်ပြီးတွေ့ဆုံမှုတွေလုပ်နေတယ်လို့ဆိုပါတယ
်ပြီးခဲ့တဲ့ငင်းကြဲရေးညီလာခံကာလအဲ့ဒီသုံးဖွဲ့ခေါင်းဆောင်တွေကိုဒုတက်မတော်ကာကွယ်ရေးဦးစီးချုပ်ဒုဗိုလ်ချုပ်မူကြီးဆိုဝင်းကလက်ခံတွေ့ဆုံခဲ့ပြီးသိမကြသေးခင်တော့တရုတ်နိုင်ငံရဲ့စီစဉ်ပေးမှုနဲ့ယူနန်ပြည်နယ်ခွင့်မြင့်မှာငင်းကြိုင်းကော်မရှင်အဖွဲ့ကသွားပြီးတွေ့ဆုံခဲ့ပါတယ်။ပြီးခဲ့တဲ့နှစ်တည်းတုန်းကတမတော်ရဲ့သဘောထားဖြစ်တဲ့လက်နက်ကင်လမ်းစဉ်ကိုဆွန့်လွတ်ကြောင်းကြေညာချက်ထုတ်ပြန်ရင်းနှစ်ဖက်အပြစ်ခတ်ရစေးသဘောတူညီချက်တစ်ခုခုရေးထိုးနိုင်မယ့်အခြေအနေမျိုးဖန်တီးဖို့ပါ။နောက်ထပ်ကြုံရတဲ့ deadlock နှစ်ခုကတော့အဲ့ဒီထက်ခက်ခဲပဲသဘောရှိပါတယ်။အဲ့ဒါကတော့နိုင်ငံရေးဆွေးနွေးပွဲတွေမှာပြည်တော်စုကနေခွဲမထက်ပါဘူးဆိုတဲ့အချက်ညှိမရတဲ့ကိစ္စနဲ့တိုင်းရင်းသားလက်နက်ကင်တပ်တွေကိုနောက်ဘယ်လိုလုပ်မလဲဆိုတဲ့ကိစ္စပါ
။ပြီးခဲ့တဲ့ပင်လုံညီလာခံဒီချိန်မှာအစိုးရနဲ့တက်မတော်ဘက်ကနိုင်ငံရေးဆွေးနွေးမှုတွေပြည်ထောင်စုကနေခွဲမထွက်ရဆိုတဲ့စာပိုက်ထည့်သွင်းဖို့ကြိုးစားပါတယ်။ဒါပေမဲ့တိုင်းရင်းသားတွေဘက်ကမလိုအပ်လို့မထည့်ချင်ဘူးဆိုတဲ့သဘောထားမျိုးပေးပါတယ်။ညှိမရနှိုင်းမရတဲ့အစိုးအဲ့ဒီအချက်ကိုမထည့်သွင်းတော့သလိုနောက်ထပ်ပြည်နယ်တွေမှာကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတယ်ဆိုတဲ့ကိစ္စပြည်နယ်ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေရေးဆွဲပြဋ္ဌာန်းကျင့်သုံးနိုင်ရေးကိစ္စတွေကိုလည်းတက်မတော်ဘက်ကလက်ခံဆွေးနွေးခြင်းမပြုတော့ပါဘူး။ဒါကြောင့်ပင်လုံညီလာခံတွေကနေနိုင်ငံရေးအရေးကြီးတဲ့သဘောတူညီချက်မရခဲ့ကြပါဘူး။အလားတူလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းခေါင်းစဉ်အောက်မှာလည်းနိုင်ငံမှာတက်မတော်တစ်ခုတည်းသာရှိရမယ်ဆိုတာလောက်သဘောတူညီကြပေမဲ့ကျွန်တော်ကတော့မဆွေးနွေးနိုင်ကြသေးပါဘူး။ တိုင်းသားတွေဘက်ကတက်မတော်ကိုတီထောင်စုတက်မတော်ကြီးအဖြစ်ပြုပြင်ပြောင်းလဲတာမျိုးလုပ်ချင်ပေမဲ့တက်မတော်ဘက်ကတော့တက်မတော်ကိုပြုပြင်ပြောင်းလဲဖို့မလိုအပ်ဘူးတိုင်းသားတက်ဖွဲ့တွေကတက်မတော်တဲ့ပုံစံတစ်ခုခုနဲ့ပူးပေါင်းတာမျိုးကလူချင်းနေတာပါဒီလိုခက်ခဲတဲ့ညှိနှိုင်းမရတဲ့ကိစ္စတွေရှိနေသလိုအခြားအခက်အခဲတွေလည်းရှိနေပါသေးတယ် NCA လက်မှတ်ရေးထိုးထားတဲ့RCSS SSA ရှမ်းလက်နက်ကိုင်တပ်ဖွဲ့အနေနဲ့လူထုတွဲဆောင်ပွဲတွေလုပ်ဖို့နားလည်မှုမရနိုင်ကြသေးပါဘူးဒီလိုပြဿနာကြီးတွေဖြေရှင်းနိုင်ရေး KNU ဥက္ကဋ္ဌစောမူတူးစေဖို့ဦးဆောင်တဲ့အဖွဲ့ကအစိုးရတက်မတော်ထိပ်ပိုင်းခေါင်းဆောင်တွေနဲ့ထိပ်သီးခေါင်းဆောင်တွေချင်းတွဲဆောင်ဖို့ကြိုးစားမှုရှိလာပါတယ်ဒါပေမဲ့လက်တလော့အဆင်မပြေသေးပါဘူးအခြားတစ်ဖက်မှာတော့ဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့ငြိမ်းချမ်းရေးဖော်ဆောင်ရေးအဖွဲ့ဟာအရေးဝင်ကြီးဟောင်းဦးအောင်မြင့်ဦးဆောင်တဲ့အဖွဲ့လောက်စွမ်းဆောင်ရည်မရှိဘူးဆိုတဲ့ဝေဖန်ချက်တွေလည်းရှိနေပါတယ်တကယ်တကယ်မှာလဲဒေါက်တာတင်မျိုးဝင်းဦးဆောင်တဲ့အဖွဲ့ဟာလက်နက်ကင်တိုင်းရင်းသားတွေနဲ့အလွတ်သဘောအလုတ်သဘောထိတွေ့ဆက်ဆံမှုအရေးအတွက်အများကြီးနည်းနေပါသေးတယ်ဒါကိုလည်းလက်ရှိငြိမ်းချမ်းရေးအဖွဲ့ကတာဝန်ရှိသူတွေဝန်ခံကြပါတယ
်တိုးတက်မှုလို့ပြောနိုင်တာကတော့ငြိမ်းချမ်းရေးအကောင့်တွေဖော်တဲ့လုပ်ငန်းဒုံဆိုင်စုကြည်လက်လွယ်ရယူပြီးနှစ်နှစ်ခွဲပတ်ဝန်းကျင်ရှိလာခြင်းမှာနိုင်ငံရေးပါတီကပုံကိုယ်တွေတိုင်းသားခေါင်းဆောင်တွေနိုင်ငံရေးသုတေသီတွေနဲ့တခြားပညာရှင်တွေကိုဖိတ်ခေါ်ပြီးစတိတ်ဟိုလ်ဒါအစည်းအဝေးပြန်ကျင်းပနိုင်ခြင်းမှာတကယ်တော့အရင်ဝန်ကြီးဦးအောင်မင်းငြိမ်းချမ်းရေးအကောင့်တွေဖော်စဉ်ကာလတုန်းကပြန်မြတလတစ်ကြိမ်လောက်စတိတ်ဟိုလ်ဒါအစည်းအဝေးနဲ့ community forum လုပ်ပြီးငြိမ်းချမ်းရေးနဲ့ပတ်သက်လို့ဖြစ်ပေါ်တိုးတက်သမျှအသိပေးအပြန်အလှန်ဆွေးနွေးမှုပုံမှန်လုပ်ခဲ့တာပါဘလို့ပဲဖြစ်ဖြစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်နဲ့ပတ်သက်သမျှဒီစတိတ်ဟိုဒါတွေကနေတဆင့်ပြည်တွေပြန်ပြီးစီနိုင်နားလည်လိုက်မဲ့အခွင့်အရေးတွေရသွားစေမှာဖြစ်ပါလေအလုံးကိုခြုံပြီးသုံးသပ်ရရင်ဒီ deadlock တွေကိုကျော်ဖြတ်နိုင်မှုနှစ်ဖက်ခေါင်းဆောင်တွေတကယ်ကိုစိတ်ပါလက်ပါညှိနှိုင်းအပေးယူလုပ်ကြဖို့လိုနေသေးသလိုညီညာရေးအကောင့်တွေဖော်တဲ့အဖွဲ့ဘက်ကလည်းဒီထက်အများကြီးစူးစမ်းအားထုတ်ဖို့လိုအပ်နေသေးပါကြောင်းပြောပြလိုက်ရပါတယ
်ဥစီတူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်အစီအစဉ်ကိုနားဆင်ကြကြရပါခင်ဗျ။အခုတော့အထူးခြားဆန်းပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ Equator နိုင်ငံ ND တောင်တန်းနေဘောကရွာလေးတရွာအနားမှာနှစ်စဉ်စောင်းခုံငက်တီထူးဆန်းဆန်းကိုဘတာကိုလာတည်နေကြပါတယ်။ကမ္ဘာပထမဆုံးကိုဘတာကိုဦးမကြီးကိုစအိုကတဆင့်ကြည့်နိုင်တဲ့ဆက် Colonoscopy လုပ်နိုင်တဲ့ဆက်ကိုတီထွင်တဲ့ဂျပန်ဆေးသိပ္ပံပညာရှင်ကအစ်နိုဘယ်ဆုရသွားပါတယ်။အဲဒီလိုထူးခြားဆန်းပြသတင်းတွေကိုတော့မအစ်တန်စင်နဲ့ကိုညင်းညာတို့ကတင်ပြပေးထားပါတယ်ခင်ဗျ။
မြန်မာပြည်အောင်စု Texas ပြည်နယ်ပလန်နိုမျိုးကထီးချောင်တောင်အင်းစလုံးကိုဆက်ပြီးတော့ထိန်းသိမ်းနိုင်ဖို့အတွက်အလုံးလိုက်ရွှေ့ပြောင်းခဲ့ပါတယ်။ Collinwood House လို့နာမည်ပေးထားတဲ့အင်ကြီးကိုဒေါ်လာ2သိန်းခွဲအကုန်ကျခံပြီးတော့နေရာတစ်ကိုပြောင်းခဲ့ရပါ။ဒီအင်ကို1862ခုနှစ်မှာတည်ဆောက်ခဲ့တာဖြစ်ပြီးတော့နှစ်ထပ်အမြင့်ရှိတဲ့လေတော့အင်တစ်လုံးလည်းဖြစ်ပါတယ်။မနစ်ကတော့ဒီအင်ကြီးကိုပြန်ပြီးတော့ပြုပြင်ဖို့ပလန်နိုမျိုးကောင်စီမှမဲခွဲဆုံးဖြတ်ခဲ့ပြီးတော့ဒေါ်လာ2သန်းခွဲလောက်ကုန်ကျမှာဖြစ်တဲ့အတွက်မဲဆန္ဒရှင်တွေကပယ်ချခဲ့ပါတယ်။ဒီအင်ကြီးကိုဟက်ကတ်လေတော်မှထားရှိမှဖြစ်ပြီးတော့နောက်ပိုင်းမှာပြန်ပြီးတော့ပြင်ဆင်ပြီးပြသထားမှာလည်းဖြစ်ပါတယ်ရှင
်။နန္ဒမျိုးကဆက်ဆက်ကယင်ရင်ကရှင်သေးရုပ်ကြီး၄ခုနာမှာစကားပြောတတ်တဲ့ရှင်သေးကြီးတကောင်ရောက်နေပါတယ်။တခြားရှင်သေးရုပ်တွေကကြေးရုပ်တွေဖြစ်ပြီးတော့အခုရှင်သေးကတော့သင်ယူနိုင်စွမ်းရှိတဲ့အဆင့်မြင့် AI နီးပညာသုံးအနီရောင်မီးထွန်းထားတဲ့ပလတ်စတာချင်းသေးရုပ်ဖြစ်ပါတယ်ဒီချင်းသေးရုပ်ကြီးရှိမှာကျေးဇူးပြု၍အစာကျွေးပါဆိုတဲ့စာသားကိုရေးသားထားပြီးတော့စာလုံးလေးတွေရိုက်ထည့်ဖို့ကွန်ပျူတာဖန်သားပြင်တစ်ခုဖန်တီးထားပါတယ်လူတွေကစာလုံးလေးတွေရိုက်ထည့်လိုက်တဲ့အခါအဲ့ဒီစာလုံးလေးတွေပေါ်အခြေခံပြီးချင်းသေးကြီးကကြံရလေးတစ်ပုဒ်ဆက်ပြီးနိုင်ပါတယ်အဲ့ဒီနောက်ချင်းသေးကဒီကြံရကိုရွတ်ပြနိုင်ပါတယ်နှစ်စဉ်လန်ဒန်မှာကျင်းပတဲ့ဒီဇိုင်းပြပွဲအတွက်ဖန်တီးခဲ့တာဖြစ်ပါတယ်ဒီဇိုင်းပညာရှင် S Devlin နဲ့Google အနုပညာနဲ့ယဉ်ကျေးမှုဌာနကပူးပေါင်းဖန်တီးတာဖြစ်ပြီးတော့စက်တင်ဘာလ23ရက်နေ့အထိပြသထားမှာပါ။အ
ရင်းမြောက်ကနေဗာရာပြည်မှာရှိတဲ့နောက်ဆုံးမြို့တစ်မြို့ဆိုပြီးတော့မကောင်းမှုမျိုးစုံရနိုင်တဲ့မြို့ဆိုပြီးနာမည်ကြီးတဲ့ Las Vegas မြို့မှာကဘာလက်ခီးသွားတွေကိုဆွဲဆောင်ဖို့အတွက်အခုနောက်ဆုံးဖွင့်လိုက်တာကတော့ဆေးကြောက်ပြလိုက်ပဲဖြစ်ပါတယ်။အဲ့ဒီဆေးကြောက်ပြလိုက်ဟာအများပြည်သူလာရောက်နိုင်တဲ့နေရာဖြစ်တဲ့အတွက်ဆေးကြောက်တွေတရားဝင်ဝယ်ယူသုံးစွဲခွင့်ရမှာမဟုတ်ပေမဲ့လည်းဆေးကြောက်နဲ့ပတ်သက်တဲ့အကြောင်းအရာအမှုပညာလက်ရာဆေးကြောက်အပင်အတုတွေကိုလည်းဖန်လောင်အိမ်ထဲမှာဘယ်လိုစိုက်သလဲဆိုတာကိုလည်းပြသထားမှာပါ။နေဗာဒါပြည်နယ်မှာဆေးကြောက်ကိုတရားဝင်ဖျော်ဖြေရေးအတွက်ဝယ်ယူသုံးစွဲခွင့်ပေးလိုက်ပေမဲ့လည်းအများပြည်သူအတွက်ဖွင့်လှစ်ထားတဲ့ပြလိုက်လို့နေရာမှာတော့အတားမြင်ထားပါတယ်။
အဲအကြောင်းစေးကြွယ်လိုသူတွေအတွက်ဒီပြရက်ကနေရောင်းတဲ့ဆန်တွေကိုကြိုပို့ပေးမဲ့ကားပဲစီစဉ်ထားပါတယ်။တခြားပြရက်တွေလိုပဲစေးကြောင်းနဲ့ပတ်သက်တဲ့ဘူးတုဒ္ဒရပွဲရာတွေကိုရှင်းပြထားသလိုလူမှုကွန်ရက်တွေမှာဒီပြရက်အကြောင်းလူပြောများလာစေဖို့လည်းစီစဉ်ထားပါတယ်။အဲ့ဒီအတွက်ပုချွန်းဆေးလိပ်ပုံစံအကြီးကြီးတစ်ခုတိစောက်ထားသလိုအလင်းရောင်နဲ့နောက်ခံတွေကိုလည်းဓာတ်ပုံရိုက်လုပ်ကောင်းအောင်စီစဉ်ပေးထားပါတယ်ရှင
်ပရိုဂရမ်ရှင်တို့ခုနဆင်ခဲ့ကြရတာကတော့ထူးခြားဆန်ပြသတင်းများအစီအစဉ်ဖြစ်ပါတယ်ခင်ဗျာ VOA American တန်းကနေတင်းနှလာနေမနေ့ပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါမယ်
မြန်မာနိုင်ငံကချင်ပြည်နယ်ရှမ်းပြည်နယ်ရခိုင်မြောက်ပိုင်းကလူခွင့်ချူဖောက်မှုတွေကိုနိုင်ငံတကာကနေပြီးတော့ဥပဒေကြောင်းအရရေးယူကင်တွင်နိုင်မှုတက်သေးမှတ်တမ်းပြုစုရေးအဖွဲ့ဖွဲ့ရေးကုလသမဂ္ဂလူမျိုးရေးကောင်စီကနေပြီးတော့ဆုံးဖြတ်ခဲ့ပါပြီ။ဖွဲ့စည်းမယ်ဆိုတဲ့ဒီဖွဲ့ဟာဘလောက်ထိအတိမ်နဲ့ရှိလဲလူခွင့်ရေးကောင်စီရဲ့ဒီခြေလှမ်းဟာမြန်မာနိုင်ငံပေါ်ဘလောက်ထိထိထိရောက်ကင်တွင်နိုင်မလဲဆိုတာကိုတော့လာမယ့်အင်ကာနီညပိုင်းတဲလီလိုက်အစီအစဉ်မှာဆွေးနွေးမှာပါ။ပါဝင်ဆွေးနွေးလိုတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးဖို့ထားမယ်ဆိုရင် VOE ရဲ့ဒိုင်ယက်လီလိုက်အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့မိကွန်ကိုယ့်ရဲ့ယူဆချက်တွေကိုစာနဲ့ဖြစ်စီအသံဖိုင်နဲ့ဖြစ်စီ VOE ကိုကြိုတင်ပေးဖို့ထားလို့လည်းရပါတယ်။ VOE မြန်မာဝိုင်းရဲ့ဖုန်းနံပါတ်က12323822554ဖြစ်ပါတယ်။အီးမေးလ်လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိမြန်းကြမယ့်သတင်းရှင်တွေကိုကြိုဆိုပါရခင်ဗျာ
။ဒါကြောင့်ဒီခုနားဆင်နေကြတာကတော့ VOA American အတန်ရဲ့တနင်္လာနေ့မနက်ပိုင်းအစီအစဉ်လေးဖြစ်ပါရခင်ဗျာဒီအစီအစဉ်ကိုတော့ line meter 24 40 51တို့အပြင် line meter 50 line meter 190တို့ကပါမနက်9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါရခင်ဗျာခုဆက်ပြီးတော့သတင်းချင်းချုပ်ကိုဒေါက်ခင်မျိုးသက်ကကြီးနာပေးပါဦးခင်ဗျာ
အင်ဒိုနီးရှားနိုင်ငံဆူလဝါစီချမ်းမှာတောက်တံတွေကငရင်လှုပ်ခတ်ခဲ့ပြီးဆူနာမီရေလိုင်းတွေတန်ကိုခံခဲ့ရတဲ့အတွက်တနင်္လာနေ့ညနေခင်းဆိုသေဆုံးသူအရေအတွက်က832ယောက်ရှိပါပြီ။ပြန်9.5နဲ့အတူပေ20လောက်မြင့်တဲ့ဆူနာမီလှိုင်းလုံးကြီးတွေဟာပါလူနဲ့ဒေါင်ဂလာမျိုးတွေကိုဖုံးလွှမ်းသွားတာပါ။အင်ဒိုနီးရှားနိုင်ငံဆူနာမီကြိုတင်သတိပေးစနစ်အတွက်American National Science Foundation နဲ့လက်တွဲလှုပ်ဆောင်နေပေမဲ့ပြီးခဲ့တဲ့သတင်းပတ်တွေမှာပဲဒီစနစ်အတွက်လှုပ်ဆောင်နေမှုရပ်ဆိုင်းခဲ့တာဖြစ်ပြီးဒါစီမံကိန်းအတွက်ရန်ပုံငွေပြဿနာကြောင့်ဖြစ်မယ်လို့သုံးသပ်ပါတယ်။အားဖြင့်တိုင်ဖုန်မုန်တိုင်းဂျပန်ကိုတနင်္ဂနွေနေ့ကဝင်တိုက်တဲ့အတွက်လူဒါဇင်ပေါင်းများစွာဒဏ်ရာရပြီးတည်ဥပို့ဆောင်ရည်တွေရပ်ဆိုင်းသွားပါတယ်။မုန်တိုင်းကြောင့်ပြင်းထန်တဲ့လေတိုက်တလို့မိုးကြီးရွာတဲ့အတွက်မကြသေးခင်ကပဲရာသီဥတုဆိုးဝါးဒဏ်ခံထားတဲ့ဒေသတွေမှာပိုးပြခက်ကြုံနေပါတယ်။နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအောက်တိုဘာလဆန်းပိုင်းမှာဂျပန်ကို6ရက်ကြာခီးသွားရောက်ဖို့ရှိတယ်လို့ဂျပန်အစိုးရသတင်းတွေကိုကိုးကားပြီးတော့ဂျပန်တူဒေးသတင်းမှာဖော်ပြပါတယ်အောက်တိုဘာ5ရက်တောက်ကြနေ့မှာသူ့ရဲ့ဂျပန်6ရက်ကြာခီးစတင်မှာဖြစ်ပြီးအောက်တိုဘာ10ရက်9ရက်နေ့မှာကျင်းပမယ်ဆယ်ကျင်းရောက်မဲခေါင်ဂျပန်ထိပ်သီးအစည်းအဝေးကိုတက်ရောက်မှာဖြစ်ပါတယ်အမေရိကန်နဲ့ဖိလစ်ပိုင်နှစ်နိုင်ငံဆက်ကပူးတွဲပြီးနှစ်ဆင်လုံးနေကြတိုက်ခိုက်ရေးဆိုင်ရာလက်ကျင်ခံတွေပါဝင်ကာကွယ်ရေးနဲ့လုံခြုံရေးဆိုင်ရာပူးတွဲလှုပ်ဆောင်ချက်တွေကိုနောက်နေမှာတိုးမြင့်ပြီးလှုပ်ဆောင်သွားမယ်လို့ဖိလစ်ပိုင်ဆက်ဘက်ကတောက်ကြနေမှာပြောပါတယ်အကြမ်းဖက်ဝါဒဒဏ်ဒဏ်နှိမ်ရည်ချောင်းလုံခြုံရေးနဲ့လူသားဆန္ဒမှုအကူအညီပေးပါဝင်ခံတာပေါင်း200ကျော်ပါဝင်ပါတယ
်တရင်ချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးရတာပါခင်ဗျာဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုကျော်ကျော်သိန်းဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ Grab Brands ဖြစ်ပါတယ်။ VOA American တန်ကနေမြန်မာဘာသာအစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိ line meter 30.40.49လိုကနေတိုက်ရိုက်ထုတ်လွှင့်ပေးကြတာဖြစ်ပါတယ်။တော်လာရှင်များနဲ့တကွာမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်နှပြကြမှာရှင်းလန်းနိုင်ကြပါစေခင်ဗျာ။ဒီလိုနားဆင်အားပေးတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ
This program has come to you from the Voice of America, Washington.